Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ် February 17ရက် VOA American တန်ရဲ့ကြာသပတေးနေ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2015 UN Nuclear ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေဥရောပမဟာမိတ်တွေနှုတ်ထွက်ကြဖို့ American ဒုတိယသမ္မတ Mike Pence ကတိုက်တွန်းပါတယ်မလေးရှားနိုင်ငံကိုရေကြောင်းကနေသွားဖို့ကြိုးစားကြတဲ့ရွန်ဂျာ40ရောက်တားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနိုင်ငံသားဖြစ်ရေးအခွင့်အရေးဟာမြန်မာနိုင်ငံကဆုံးဖြတ်ရမယ့်ကိစ္စသာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ
် Citizenship is a fundamentalpolitical right it goes
to the ဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်တတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံက3ဦးရရှိတဲ့အကြောင်းရတနာဘုံတက္ကသိုလ်ကျောင်းဝင်းအတွင်းဆန္ဒပြခဲ့တဲ့ကျောင်းသားတွေကိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကန့်ကွက်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ UN နိုင်ငံကဘာမှကျန်းဖက်မှုတွေကိုအစိုးရကကိုယ်တိုင်အားပေးနေတဲ့နိုင်ငံတစ်ခုဖြစ်အမေရိကန်ဒုတိယမှာ Mike Pence ပြောဆိုလိုက်ပြီး2015ခုနှစ် UN Nuclear ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေဥရောပမဟာမိတ်တွေနှုတ်ထွက်ကြဖို့တိုက်တွန်းလိုက်ပါတယ်။ပိုလန်နိုင်ငံဝါဆော့မြို့မှာအမေရိကန်နဲ့တူဖူးတွဲကျင်းပနေတဲ့အရှေ့လယ်ပိုင်းရေးရနိုင်ငံတကာညီလာခံမိန့်ခွန်းမှာဒုတိယမှာကထည့်သွင်းပြောဆိုလိုက်တာပါ။အမေရိကန်ကတော့နိုင်ငံတကာသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ထဲမှာပဲနှုတ်ထွက်ထားပြီး UN ပေါ်တန်ခတ်အရေးယူမှုတွေလည်းပြန်လည်ချမှတ်ထားပါတယ်။ပိုလန်နိုင်ငံကညီလာခံမှာအီရန်ရဲ့အဓိကအာရုံစိုက်မှာဖြစ်တဲ့အကြောင်းအမေရိကန်ဆိုရကအစိုးရမှပြောဆိုထားရမယ်လဲစီစဉ်သူတွေကတော့အစ္စရေးပါလက်စတိုင်းရေးအဲဆဆွေးရောက်တွေချင်းမုံရေးစီးပွားနဲ့ယေမန်နိုင်ငံရေးစတဲ့ကိစ္စတွေကိုပါဆွေးနွေးဖို့ထည့်သွင်းထားတာပါအီရန်နျူကလ িয়ার သဘောတူညီချက်ကိုထိန်းထားနိုင်မှုစ조사နေကြတဲ့ဥရောပနိုင်ငံတွေအပါအဝင်တက်ရောက်သူတွေပုံများလာစေဖို့ရည်ရွယ်ပြီးညီလာခံအစီအစဉ်ကိုတိုးချဲ့လိုက်ကြလည်းဖြစ်ပါတယ်ရုရှားတရုတ်အီရန်နဲ့ပါလက်စတိုင်းတို့ကတော့ညီလာခံကိုသဘိတ်မောက်ထားပြီးတက်ရောက်တာမျိုးမရှိပါဘူးအီရန်ဒေါ်လာရင်းနဲ့နှစ်40ပြည့်ပြည့်ဒီသတင်းပတ်တဲ့ကျင်းပတဲ့တီရန်မျိုးကအခမ်းအနားမှာတော့အရှေ့လယ်ပိုင်းရေးရညီလာခံဟာဆက်ကျင်းပတဲ့အချိန်ကစလို့အောင်မြင်မှုရမှာမဟုတ်တဲ့အကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဆာဗက်ဆာဂျာရက်ဆာရက်ကပြောဆိုခဲ့တာပါအီရန်နိုင်ငံနဲ့ပတ်သက်ပြီးအချိန်မြင့်ရှိတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံကြိုးပမ်းတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်
American ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ထပ်ပြီးတော့ရပ်ဆိုင်မဲ့အခြေအနေကနေရှောင်နိုင်ဖို့အတွက်အစိုးရအသုံးစရိတ်ဥပဒေကြမ်းကိုဒီကနေ့လွှတ်တော်မှာမဲခွဲကြမှာဖြစ်ပါတယ်။ American နဲ့ Mexico နယ်စပ်မှာအတားအဆီးတွေကာယံဖို့နဲ့လုံခြုံရေးတိုးမြင့်ဖို့အသုံးစရိတ်တွေကိုအခုဥပဒေကြမ်းထဲမှာထည့်သွင်းထားပါတယ်။အသုံးစရိတ်ဥပဒေကြမ်းကိုညှိနှိုင်းရေးဆွဲကြတဲ့ Republican နဲ့ Democrat လွှတ်တော်အမတ်တွေပါဝင်တဲ့အထူးကော်မတီဟာပုတ်တခုနေ့ညပိုင်းရောက်တဲ့အထိကိုနယ်စပ်လုံခြုံရေးကိစ္စအဆုံးသတ်သဘောတူညီမှုရနိုင်ဖို့အတွက်ညှိနှိုင်းပြင်ဆင်ခဲ့ကြတာပါ။နောက်ဆုံးအပေးယူလို့သဘောတူခဲ့ကြတဲ့ဥပဒေကြမ်းထဲမှာသမ္မတဒေါ်နယ်ထရမ့်တောင်းနေတဲ့တတိုင်းကာဆိတ်ဒေါ်လာ 5.8 ဘီလီယံကိုအပြည့်ပေးမထားပေမဲ့ Max နယ်စပ်မှာဒီကီလိုမီတာ60အထိအတားအဆီးကာယံဖို့အသုံးစရိတ်ဒေါ်လာ 1.3 ဘီလီယံခွင့်ပြုထားပါတယ်။အဲဒီထဲမှာပဲနယ်စပ်အဝင်ထွက်ဂိတ်တွေမှာစစ်ဆေးတဲ့စနစ်နည်းပညာတွေကိုအဆင့်မြှင့်ဖို့နဲ့အကောက်ခွန်အရာရှိတွေပို့ထားဖို့တခါလူသားချင်းစာနာတဲ့အကူအညီတွေပေးဖို့စတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ဒီဥပဒေကြမ်းကိုစနေနေ့မကူးခင်လွှတ်တော်မှအတည်ပြုပြီးသမ္မတထရမ့်လက်မှတ်ထိုးမှသာအစိုးရလုပ်ငန်းတွေရပ်ဆိုင်တဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဒီဥပဒေကြမ်းကိုလက်ခံမယ်မခံဘူးမဆုံးဖြတ်ရသေးဘူးလို့ဗုဒ္ဓဟူးနေ့တုန်းကပြောခဲ့ပါတယ်။ဒါပေမဲ့အစိုးရလုပ်ငန်းတွေရပ်သွားမှမလိုလားတဲ့ပုံမျိုးလဲသမ္မတကဆိုခဲ့ပါတယ်ရှင်။
ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုပြစ်တင်ပြောဆိုလိုက်သလိုယေမန်နိုင်ငံမှာတိုက်ခတ်နေတဲ့ဆော်ရီဥဆောင်တဲ့ညွန်ပေါင်းဖွဲ့ကိုစစ်ရေးအကူအညီတွေဖျက်တောက်ဖို့လဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ148မဲ၊ကန့်ကွက်မဲ189မဲနဲ့မဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအခြေဖြစ်စစ်အာဏာအဲဥတွေကိုတုံးခဲ့တာပါ။ ဥပဒေကြောင့်တော့ပြီးခဲ့တဲ့နှစ်ထဲမှာလာလူစီစဉ်နေကိုအတည်ပြုထားတဲ့အထက်လွှတ်တော်မှာဆက်လက်ဆွေးနွေးဆုံးဖြတ်ကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှာတည်ပြုခဲ့တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကလည်းတည်ပြုလိုက်မယ်ဆိုရင်တော့အင်ဂျီရောကပယ်ချမှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။ယင်းမင်းနိုင်ငံမှာအီရန်ကအားပေးထောက်ခံထားတဲ့ဟူသီသဘုံတွေကိုဆော်ဒီကဥဆောင်ပြီးတိုက်ခတ်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတော့အမေရိကန်ကထောက်လှမ်းရေးနဲ့ထောက်ပို့ကူညီတွေအဓိကပေးရနေတာပါ။အမေရိကန်ပါတီကြီးတစ်ခုကလွတ်တော်ကိုယ်စားလှယ်ကြားမှာတော့ယင်းမင်းနိုင်ငံကအခြေအနေတွေပေါ်စိတ်ပြည့်တဲ့သဘောထားတွေကိုပြောဆိုခဲ့ကြသလိုတူရကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီသတင်းစာဆက်ချင်မဲ့ခါရှော့ကြီးတပ်ဖြတ်ခံခဲ့ရမှုကိုသမ္မတထရန့်ဆိုရကထိထိရရောက်တုံ့ပြန်မှုမရှိတဲ့ပုံမှာလည်းမကြေမနက်ဖြစ်နေကြပါဗျာ။
အမေရိကန်ပြည်ထောင်စုရှေ့နေချုပ်အဖြစ်သမ္မတဒေါ်လန်ထရမ့်ရထားသူကိုအတည်ပြုမပြုဒီကနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတထရမ့်ရထားကနေဖယ်ရှားခဲ့တဲ့အရင်ရှေ့နေချုပ်ဟောင်း Jeff Sessions ရဲ့နေရာမှာသမ္မတဟောင်း George H.W. Bush လက်ထက်တုန်းကရှေ့နေချုပ်တာဝန်ယူခဲ့မှုတဲ့ William Barr ကိုခန့်အပ်ဖို့အတွက်အဆိုပြုထားတာပါ။2016သမ္မတရွေးကောက်ပွဲမှာ Trump အောင်နိုင်ရေးစည်းရုံးသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုကိုမကြီးကြပ်ပဲဘေးဖယ်နေခဲ့တာကြောင့်သမ္မတကမကျေနပ်လို့ Jeff Sessions ကိုရထားကနေဖယ်ရှားခဲ့တာပါ။အထူးစုံစမ်းရေးမှူး Robert Mueller ကသူ့ရဲ့စုံစမ်းမှုတွေကို Trump ကနှောက်ယှက်ဖို့ကြိုးစားခဲ့ခြင်းရှိမရှိသုံးသပ်တဲ့အပေါ်မှာ William Barr ကဒီရုံတွင်းစာရေးသားခဲ့မှုပါတယ်။ဒါကြောင့်သူ့ကိုယာသူပေးသင့်မသင့်ပြီးခဲ့တဲ့လကလုပ်တဲ့အထက်လွှတ်တော်ကြားနာမှုအတွင်းမှာ Democrat လွှတ်တော်အမတ်တွေရဲ့စစ်စစ်ပပောက်မေးမြန်းဆက်ဆံမှုကိုခံခဲ့ရပါတယ်။တကယ်လို့ရှေ့နေချုပ်ဖြစ်လာခဲ့ရင်အထူးစုံစမ်းရေးမှူးရဲ့စုံစမ်းမှုတွေကိုဝန်ဆွတ်မှာမဟုတ်ဘဲအပြီးတိုင်စုံစမ်းခွင့်ပြုမယ်လို့လည်း Barr ကပြောကြားခဲ့ပါတယ်။Robert Mueller စုံစမ်းတွေးရှိချက်အပြည့်အစုံကိုအများပြည်သူကိုသိခွင့်မပေးမှကိုစိုးရိမ်တဲ့အတွက်ဒီမိုကရက်လွှတ်တော်အမတ်တော်တော်များများကတော့မဲခွဲတဲ့အခါမှာကန့်ကွက်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ Republican အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာ William Barr ကိုအတည်ပြုမယ်လို့မျှော်လင့်ရပါတယ်ရှင်။
ပြည်ရေးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့ကြိုးစားကြတဲ့ရိုဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အန်နာဘန်တွေကပြောဆိုလိုက်ပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုတွေကဖမ်းဆီးတာခံရတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး12ယောက်ကို Cox Bazar မြို့ကအိမ်ငန်းတစ်ခုမှာဒီနေ့စောပိုင်းရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖမ်းဆီးခဲ့တယ်လို့ဆွဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောဝင်ရသူကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။ဒုက္ခသည်စခန်းတွေကအမျိုးသမီးတွေကိုလူမောင်ကိုတွေကစီယုံတင်းတင်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကိစ္စနဲ့ခေါ်လာခဲ့ပေမဲ့ Cox Bazar မြို့ကအိမ်ဒိမ်မှာထားခဲ့တဲ့အကြောင်းလဲအထူးရက်တက်ဖွဲ့ပြောခွင့်ရမက်ရှ်ကာရာမန်ကပြောဆိုခဲ့တာပါ။မနေ့နောက်ပိုင်းမှာတော့လည်းကုတုပလောင်ဒုက္ခသည်စခန်းကနေမိုင်ခွန်နဲ့ဆလောက်ကွာမှာရှိတဲ့မက်ရှ်ကာလီကျွန်းပေါ်မှာရင်းချာ30တယောက်ကိုရက်တက်ဖွဲ့ကတွေ့ရှိခဲ့ပါတယ်။မလေးရှားကိုသွားမဲ့ဆက်လေးကိုစောင့်ဆိုင်းရင်းကန်းချီကတောထဲမှာပုံအောင်နေတဲ့အမျိုးသမီး14ဦးအမျိုးသား17ဦးနဲ့ကလေးချောက်ကိုတွေ့ရှိခဲ့တင်ခဲ့တဲ့အကြောင်းလဲပြည်နယ်ရဲမှုကိုကူကပ်ပြီးတရင်ကဖော်ပြထားပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညိုကြီးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုကြီးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲတိုင်းနယ်ချီရဲရင်းချာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးဒုက္ခသည်စခန်းကခက်ခဲတဲ့အခြေအနေတွေကြောင့်အနေအများတဲ့ရေလန်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားကြတဲ့ပုံစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါမြန်မာဆွေကတော့ရင်းချာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားဝိမ့်မယ်လေမြန်မာနိုင်ငံကထွက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်
ဆီးရီးယားနိုင်ငံနာဂတ်ရေးနဲ့ပတ်သက်လို့ရုရှား၊အီရန်နဲ့တူရကီကောင်ဆောင်တွေရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ဆီးရီးယားကိုဆေးလွတ်ထားတဲ့တပ်တွေရုတ်သိမ်းမယ်လို့အမေရိကန်ကကြေညာခဲ့ပြီးတဲ့နောက်ဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့ခုလိုပထမဆုံးဆွေးနွေးကြတာပါ။ဒီဆွေးနွေးပွဲအကြောင်းရုရှားအစိုးရကအသေးစိတ်ထုတ်ဖော်ပြောခြင်းမရှိပေမဲ့အမေရိကန်တပ်တွေရုတ်သိမ်းတဲ့အတွက်မဟာဗျူဟာမှာဘလို့ကြက်တွေရှိလာနိုင်တယ်လဲ။ဆီးရီးယားမြောက်ပိုင်းနဲ့ပတ်သက်ပြီးရုရှားအစိုးရနဲ့တူရကီအစိုးရတို့ဘလို့နိုင်ငံရေးသဘောတူညီမှုတွေလုပ်မလဲဆိုတဲ့ကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့လေ့လာသူတွေကပြောပါတယ်။ ဒီ Syria နိုင်ငံအနောက်မြောက်ဘက်က Idlib နဲ့အပေါ် Syria အစိုးရတပ်တွေထိုးစစ်မဆင်အောင်လို့စစ်မဲ့ဆောင်အဖြစ်တတ်မှတ်ဖို့ Russia နဲ့ Turkey တို့ September ကသဘောတူခဲ့ပါတယ်။ဒါပေမဲ့ Turkey အစိုးရကြောထောက်နောက်ခံပေးထားတဲ့လက်နက်ကိုင်သဘောအဖွဲ့တွေရဲ့လက်ကနေပြီးတော့ Al-Qaeda နဲ့ဆက်နွယ်နေတဲ့စစ်သွေးကြွအဖွဲ့တစ်ခုကပြီးခဲ့တဲ့လကတည်ယူလိုက်တာကြောင့် Russia နဲ့ Turkey တို့ရဲ့အစီအစဉ်ဖျက်ခဲ့ရပါတယ်။ Russia နဲ့ Iran နိုင်ငံဟာ Syria သမ္မတ Bashar al-Assad နဲ့နီးစပ်တဲ့မဟာမိတ်တွေဖြစ်ပြီးတော့ Turkey ကတော့ Syria အစိုးရတပ်တွေနဲ့တိုက်နေတဲ့သဘောတွေကိုထောက်ခံတဲ့ဘက်ကဖြစ်ပါတယ်
အာဖဂန်နိုင်ငံ19နှစ်ချက်စစ်ပွဲနိုင်ငံရေးအရအဆုံးသတ်နိုင်မဲ့နည်းလမ်းတွေကိုရှာဖွေကြမယ်အမေရိကန်နဲ့တာလီဘန်ရဲ့နောက်တစ်ချိန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတင်းလာနေကြရင်ပါကစ္စတန်မှာကျင်းပဖို့စီစဉ်ထားပါတယ်အာဖဂန်သင်းမြေရေးအမေရိကန်ထူးခိုးဆဲဇမ်မဲခါလီဇန်နဲ့တာလီဘန်တပုန်တွေဘက်ကအဆင့်မြင့်ညီနေရေးမှူးရှာမိုဟာမက်အဘတ်စတန်နစ်ဆိုင်းတို့ဦးဆောင်တဲ့ခိုးဆဲဖွဲ့တို့ကြားအစောပိုင်းငြိမ်းချမ်းဆွေးနွေးပွဲတွေကိုတော့ပင်လယ်ဝန်းနိုင်ငံတွေဖြစ်ကြတဲ့ကာတာနဲ့အာရဗ်စော်ဘက်များပြည်ထောင်စု UAE တို့ကအင်ရှင်ဖြစ်လက်ခံကျင်းပခဲ့ကြတာပါကတ္တနိုင်ငံဒိုဟာမြို့တော်မှာနောက်ဆုံးချိန်တွေ့ဆုံချိန်မှာတော့အာဖဂန်မှာရှိတဲ့အမေရိကန်တပ်တွေပြန်လည်ယူသိမ်းပြီးအပြန်လည်အနေနဲ့တာလီဘန်တွေကအချမ်းပဲဝါဒတံပြင်တက်ဖြစ်ရေးအာမခံမဲ့လုပ်ငန်းစဉ်တစ်ခုကိုမူအားဖြင့်သဘောတူထားပြီးနောက်တစ်ချိန်တွေ့ဆုံချိန်မှာအသေးစိတ်ညှိနှိုင်းမှုလည်းစီစဉ်ထားကြပါတယ်
အင်္ဂါကြိုမျက်နှာပြင်ပေါ်မှာ14နှစ်ကြာသွာလာစူဇန်ခဲ့တဲ့ Opportunity အာကာသစူဇန်ရဲ့ရင်ငယ်ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ American အာကာသလေ့လာရေး Agency NASA ကကြေညာလိုက်ပါတယ်။အင်္ဂါကြိုပေါ်မှာသဲမုံတိုင်းတန်ခံခဲ့ရပြီးတဲ့နောက်စူဇန်ရဲ့ရင်ငယ်နဲ့ကဘာမြေကထိန်းချုပ်ရေးစခန်းတို့၈လလောက်အဆက်ပြတ်သွားခဲ့တာပါ။ပြန်လည်ဆက်သွယ်နိုင်ဖို့သိပ္ပံပညာရှင်တွေကအကြိမ်800ကျော်စူးစမ်းခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပုံထူးနေတော့ကတော့နောက်ဆုံးအကြိမ်စူးစမ်းခဲ့ပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေလက်လျှော့လိုက်ကြတာဖြစ်ပါတယ်။Opportunity စူဇန်ရဲ့ရေငယ်လေးရဲ့လောက်ရက်တွေအတွက်ကျေးဇူးတင်ကြောင်းပြောပြီးစိတ်မကောင်းစွာနဲ့ပဲသူ့ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ NASA ကသိပ္ပံဆိုင်ရာတာဝန်ရှိသူ Thomas Zabugen ကကြေညာခဲ့ပါတယ်။ Opportunity အာကာသစူဇန်ရဲ့ရေငယ်လေးကို2003ခုနှစ်မှာအာကာသကိုလှူတင်ခဲ့ပြီးနောက်တစ်နှစ်အကြာမှာအင်္ဂါဂျိုဘော်ကိုရောက်ရှိခဲ့တာပါ။သူနဲ့အတူသိပ္ပံချခင်တွေကအင်္ဂါဂျိုဘော်ရောက်နှင့်နေတဲ့ Spirit ဆိုတဲ့ဒီစူဇန်ရဲ့ရေငယ်နဲ့နှစ်ဆင်းလုံးကိုဒီရက်90လောက်ပဲခံမယ်လို့ခန့်မှန်းထားခဲ့ကြတာပါ။ဒါပေမဲ့ Opportunity Your Spirit Agatha စူဇန်ရဲ့ရေငယ်ပါနှစ်နဲ့ချီကြအောင်လို့အင်္ဂါဂျိုမျက်နှာပြင်ပေါ်ကကြောက်တုံးကြောက်သားရဲ့အနေအထားကိုလေ့လာနိုင်ခဲ့ကြပါတယ်။အင်္ဂါဂျိုဘော်မှာအရင်တုန်းကရေတွေစီးဆင်းခဲ့တဲ့အထောက်အထားတွေကိုစူဇန်ရဲ့ရေငယ်လေးနှစ်ခုလုံးကရှာဖွေတွေ့ရှိခဲ့ကြတဲ့အတွက်အင်မတန်သေးငယ်တဲ့ပိုးမွှားတွေရှင်သန်နေနိုင်ခဲ့တယ်ဆိုတာကိုလေ့လာဖို့အတွက်သိပ္ပံပညာရှင်တွေကလမ်းစရခဲ့ပါတယ်။စူဇန်ရဲ့ရေငယ်နှစ်ခုလုံးက၃ဘိန်းကအငယ်စားလောက်အရွယ်ရှိပြီးတော့နေစွမ်းအင်နဲ့သွာလာနိုင်အောင်ဆိုလာပြားတွေတပ်ဆင်ထားပါတယ်ရှင်။
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မှုတို့ပြောပြပေးကြတာပါ။ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနိုင်ငံသားဖြစ်ရေးအခွင့်အရေးဟာမြန်မာနိုင်ငံကဆုံးဖြတ်ရမယ့်ကိစ္စဖြစ်ပြီးတခြားနိုင်ငံတွေကဝင်ရောက်ဆွဖက်တာမျိုးမသင့်ဘူးလို့စင်ကာပူနိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးမှာဒုက္ခသည်တွေရဲ့စံနာနဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးရမှာမို့အာဆီယံအနေနဲ့ဒီလုပ်ငန်းစဉ်ဖြစ်လာဖို့ဘေးကအကူအညီပေးနိုင်တဲ့အဆင့်မှာပဲရှိမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကစင်ကာပူပါလီမန်မှာပြောသွားပါတယ်။ကိုသားညွန်ကဒီအကြောင်းကိုအပြည့်အစုံတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေတောင်းဆိုထားတဲ့နိုင်ငံသားဖြစ်ရေးကိစ္စနဲ့ပတ်သက်လို့အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအနေနဲ့ထဲထဲဝင်ဝင်ဆွေးနွေးသားနိုင်ခြင်းရှိမရှိဆိုတာစင်ကာပူလွှတ်တော်အမတ်တူကမေးမြန်းရမှာအမှတ်တိုင်းပြောရရင်မဖြစ်နိုင်ဘူးဆွေးနွေးဖို့မရှိဘူးဆိုပြီးတော့စင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကစင်ကာပူပါလီမန်မှာဖေဖော်ဝါရီလ17ရက်နေ့ကဖြေဆိုခဲ့တာပါတကယ်တော့နိုင်ငံသားဖြစ်ရေးကိစ္စမှာအခြားနိုင်ငံတွေကဝင်ရောက်မပတ်သက်သင့်ဘူးလို့လဲ Mr. Balakrishnan ကစင်ကာပူပါလီမန်မှာသူ့အမြင်ကိုပြောသွားပါတယ
် Citizenship is a fundamental political right. It goes to the heart of sovereignty.It goes to the heart.
နိုင်ငံသားဖြစ်လို့မှုကိစ္စဟာအခြေခံအကျဆုံးနိုင်ငံရေးအခွင့်အရေးဖြစ်ပါတယ်။အဲ့ဒါဟာအချုပ်အခြာအာဏာကိစ္စဖြစ်ပါတယ်။တိုင်းပြည်တစ်ခုကိုဘယ်လိုတည်ဆောက်မလဲဆိုတာတတ်မှတ်ပိုင်းခြားတဲ့ကိစ္စပါ။ဘယ်သူကအတွင်းလူ၊ဘယ်သူကတော့အပြင်လူဆိုပြီးတတ်မှတ်ကြတဲ့ကိစ္စပါ။ဒီလောက်အခြေခံကြတဲ့ကိစ္စဖြစ်တာမို့နိုင်ငံရေးစနစ်တင်တဲ့အညီကိုတိုင်းပြည်ကပဲကိုဆုံးဖြတ်ရတာပါ။ဒီကိစ္စမျိုးမှာနိုင်ငံသားတွေဝင်ရောက်ပတ်သက်ဖို့မသင့်ပါဘူး။
ပြီးခဲ့တဲ့ဇန်နဝါရီလ18ရက်ဒီထိုင်းနိုင်ငံချင်းမိုင်မှာလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးမှာရခိုင်ပြည်နယ်ကိစ္စကိုအလွတ်သဘောကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့ပြောပါရတယ်။ အဓိကချက်ကတော့ဒုက္ခသည်တွေနေရာပြန်ရေးကိစ္စပါဒါပေမဲ့လို့ဒုက္ခသည်တွေနေရာပြန်ဖို့ကိစ္စကလည်းစင်ကာပူဖြစ်စီအာဆီယံကဖြစ်စီရက်သက်မှတ်ပြီးတော့ဆောင်ရွက်လို့မရပဲနဲ့ဒုက္ခသည်တွေရဲ့အခြေအနေပေါ်မှာအများကြီးမူတည်တယ်လို့စင်ကာပူနိုင်ငံရေးဝန်ကြီးကပြောပါတယ
် The point I want to emphasize here is that it is not possible for us or for ASEAN to impose a deadline
ကျွန်တော်အဓိကပြောချင်တာကတော့စင်ကာပူအနေနဲ့ရောအာဆီယံအနေနဲ့ပါဒီဒုက္ခသည်တွေနေရာပြန်ရေးအတွက်ဘယ်တော့စတင်မလဲဆိုတာကိုရက်သက်မှတ်ပေးလို့အတင်းတွန်းအားပေးလို့မရပါဘူးဒီလုပ်ငန်းစဉ်ဟာဒုက္ခသည်တွေဆန္ဒအတိုင်းဖြစ်တယ်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနေရပြန်ရေးကိစ္စဖြစ်တယ်ဆိုတာကိုအရင်ဆုံးဒုက္ခသည်တွေဘက်ကယုံကြည်လာမှဖြစ်မှာပါအ
ာဆီယံအသင်းအနေနဲ့ကတော့ဒီလိုမျိုးနေရပြန်ရေးအစီအစဉ်ဖြစ်လာလို့ရှိရင်အကူအညီပေးနိုင်ဖို့အတွက်အသင့်ပြင်ထားသလိုဒုက္ခသည်တွေဘဝပြန်လည်ထူထောင်ရေးမှာလည်းအကူအညီတွေပေးသွားဖို့ရှိတယ်လို့ဆိုရတယ်ဒီအတွက်လေဒုက္ခသည်တွေကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုအကဲဖြတ်ဖို့လူသားချင်းစာနာအကူအညီရေးဆိုင်ရာအာဆီယံအဖွဲ့တစ်ဖွဲ့ဆီလို့ဖို့ရှိတယ်လို့ဆိုပါတယ်မြန်မာရောဘင်္ဂလားဒေ့ရှ်ခေါင်းဆောင်ဘိုင်းတွေမှာပါဒုက္ခသည်တွေနေရာပြန်ရေးကိုမဖြစ်ဖြစ်အောင်ဆောင်ရွက်မယ်ဆိုပြီးတော့ပိုင်းဖြတ်ထားတဲ့အကြောင်းသူကပြောပါတယ်ဒါမှမဟုတ်ဒုက္ခသည်တွေဘိုင်းမှာကြုံနေရတဲ့အပိုင်းနှစ်ပိုင်းရှိတယ်လို့သူကယူဆပါတယ်တစ်ခုကတော့ဒုက္ခသည်တွေပြန်လို့ရှိရင်သူ့ရဲ့မိသားစုဝင်တွေရဲ့လုံခြုံရေးဖြစ်ပြီးတော့ဒုတိယချက်ကတော့သူတို့ပြန်လို့ရှိရင်ဘလို့ရှာဖွေစားတော့မလဲဆိုတဲ့စာဝင်တွေကိစ္စဖြစ်တယ်လို့ပြောပါတယ်ဒါကြောင့်လည်းပဲရခိုင်ကမွတ်စလင်ဒုက္ခသည်အရေးကိစ္စဟာအလျင်မြန်ဖြည့်ရှင်းလို့ဖြည့်ထွက်မဲ့ကိစ္စမဟုတ်ဘူးလို့သူ့ရဲ့မြင်ကိုစင်ကာပူနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့တိမ့်နဲ့ချီရဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာသဘောတူခဲ့ပြီးတော့မနှစ်နိုဝင်ဘာလကအကောင့်ထဲပေါ်ဖို့ကြိုးစားပြီးမဲ့ဒုက္ခသည်တွေဘက်ကလိုက်ပါပါဝင်ခြင်းမရှိလို့အစီအစဉ်ပြတ်ခဲ့ရပါတယ်။ကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေနေရာပြန်ရေးဟာသူ့ရဲ့ဆန္ဒအတိုင်းဖြစ်ဖို့ဂုဏ်သိက္ခာရှိရှိနဲ့နေရာပြန်ရေးဖြစ်ဖို့နဲ့သူ့ရဲ့လူငြိမ်းရေးကိုအာမခံဖို့လိုမယ်လို့ဆွနေပါတယ်။အာဆီယံအဖွဲ့အတွင်းမှာလည်းမွတ်စလင်နိုင်ငံတွေရှိတာမို့လို့အခုရခိုင်မြောက်ပိုင်းရ ेंजर ကိစ္စမှာအာဆီယံကစိတ်ဝင်စားမှုရှိပါတယ်။အာဆီယံအစည်းအဝေးတိုင်းမှာတရားဝင်သဘောတော်မဟုတ်ဘဲနဲ့အလွတ်သဘောဆွေးနွေးကြတာများပါတယ်။ဒါပေမဲ့လည်းရ ेंजर ရေးနဲ့ပတ်သက်လာရင်တော့အာဆီယံအဖွဲ့ဝင်နိုင်ငံတနေနိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကမြန်မာပေါ်မှာဖိအားပေးမှုတွေရှိတယ်လို့ပဲမလေးရှားခေါင်းဆောင်တွေကဒီကိစ္စအပေါ်မြန်မာခေါင်းဆောင်တွေကိုပြောင်းကြကြဝေဖန်လို့ရှိပါတယ်ခင်ဗျာ။
ကိုတာညဦးပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မန္တလေးတိုင်းအမရပူရမြို့နယ်အတွင်းမှာရှိတဲ့ရတနာဘုံတက္ကသိုလ်ကျောင်းဝင်းအတွင်းဆန္ဒပြခဲ့ကြတဲ့ကျောင်းသား9ဦးကိုမနေ့ဖေဖော်ဝါရီလ13ရက်နေ့မှာထောင်ဒဏ်3လပြစ်ဒဏ်ချမှတ်လိုက်တာဟာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်ကန့်သတ်တာဖြစ်တဲ့အတွက်ဒီစီရင်ချက်ကိုကန့်ကွက်ကြောင်းကျောင်းသားတက်မကအဖွဲ့ဝင်တွေကပြောပါတယ်။ဒါ့အပြင်ဥပဒေပညာရှင်တွေကလည်းဒီလောက်ရဟာတရားစီရင်ရေးစနစ်မှားယွင်းနေတာကိုပြသလိုက်တဲ့လောက်ရဖြစ်ကြောင်းပြောပါရယ်အပြေဆုံးကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရယ်ရှင
်မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်လျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဇာနီအောင်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်ကျော်မင်းပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနဲ့ရတနာဘုံတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာမမွန်နိုင်တို့ရဲ့ဓာတ်ပုံတွေကိုအခောင့်ပုံစံပေါ်တင်ပြီး2018ခုနှစ်ဒီဇင်ဘာ28ရက်နေ့ကနိုင်ရေးပုံစံမိရှုခဲ့တာကြောင့်ပုံမှန်19 435 505ခွဲတို့နဲ့အမှုဖွင့်ခံထားခဲ့ကြရတဲ့ရတနာဘုံတက္ကသိုလ်ကျောင်းသားတမကကကျောင်းသား9ယောက်ကိုပုံမှန်435မိရှုဖြစ်စီမှုပုံမှန် 19 ငိမ့်စုစီအမှုတို့နဲ့ထောင်ဒဏ်3လတပေါင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်တရားရုံးကဖေဖော်ဝါရီလ13ရက်ဗိုလ်ထုနေ့မှာအမိန့်ချမှတ်လိုက်တာပါကိုစင်မြင့်ဖြိုးဟာဒဂုံတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်တဦးဖြစ်သလိုကျောင်းသားခစ်ဂျာနယ်ကိုစတင်တည်ထောင်သူတဦးလည်းဖြစ်ပါတယ်သူကအခုလိုကျောင်းသားတွေအပေါ်ပြစ်ဒဏ်ချလိုက်တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ချုပ်ချယ်တာဖြစ်တဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်းပြောပါရစေ
။အခုဒီလိုဖြစ်တဲ့ချလိုက်တာကတရားစီရင်ရလွတ်လိုက်တာပေါ့။ဒါပေမဲ့အဲ့ဒါဘာလို့သတ်ဖြစ်လဲဆိုတော့အစိုးရပုံရိပ်ကိုသတ်ဖြစ်လို့မျိုး။အဲနောက်ပြီးတော့ကျောင်းသားတွေရဲ့စိတ်ထဲမှာတန်ရာတစ်ခုတည်းဖြစ်သွားလိမ့်မယ်လို့။အဲဒါကလုံးဝမလုံးသွင်းတဲ့အိစားလို့ကျွန်တော်မြင်နေတယ်။နောက်ပြီးတော့ဒီလိုမျိုးဖန်ဆီးပြီးတော့ထောင်ချလာကိုလည်းကျွန်တော်တို့ကန့်ကွက်တယ်။ကန့်ကွက်တယ်။ဖန်ဆီးပြီးထောင်ချလာလည်းကန့်ကွက်တယ်။ဒီလိုမျိုးအမိတ်ထပ်ပြီးတော့ချလိုက်တာလည်းကန့်ကွက်တယ်ဆို။ဒါတို့ကတူကိုပြောစုခွင့်ကိုကန့်တတ်တဲ့ဘောဖိနေတဲ့ဘောအတိတ်တဲ့ဘောကိုကျွန်တော်အဲ့လိုမြင်နေခင်ဗ
ျတကယ်တော့အကြောင်းသားတွေတောင်းဆိုနေတဲ့အချက်တွေဟာမြန်မာတိုင်းနိုင်ငံလုံးကတက္ကသိုလ်ကောလိပ်ကျောင်းတွေမှာတကယ်တမ်းလိုအပ်နေတဲ့အချက်တွေဖြစ်တယ်လို့လည်းကိုစင်မင်းဖြိုးကပြောပါတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကမြန်မာနိုင်ငံလွတ်လပ်ရေးရရှိအောင်တိုက်ပွဲဝင်ခဲ့တဲ့အချိန်ကစလို့ကျောင်းသားတွေဟာနိုင်ငံရေးလူမှုရေးနယ်ပယ်တွေမှာခေတ်အဆက်ဆက်ရှေ့တန်းကနေဦးဆောင်ပါဝင်ခဲ့ကြတဲ့အစဉ်အလာရှိလာခဲ့တာပါအခုရတနာဘုံတက္ကသိုလ်ကကျောင်းသားတွေဟာလည်းရှိခိနောင်တော်ចောင်းသားတွေလှုပ်ဆောင်ရည်တည်ခဲ့ကြတဲ့နီလာအတိုင်းဘဝသူចောင်းသားတွေကြုံတွေ့ခံစားနေရတာတွေကိုဆန္ဒထုတ်ဖော်တောင်းဆိုတာဖြစ်ကြောင်းမန္တလေးတက္ကသိုလ်ចောင်းသားတမကဥက္ကဋ္ဌဟောင်းကိုကျော်ဝင်းစိန်ကပြောပါတယ
်ဒီကိစ္စမှာတော့ကျွန်တော်အရင်နဲ့ဒီမန်နေမားတယ်ဆိုရဲချူတောင်းကနေမရှိပဲနဲ့ဒီသဘာဝတရားနေပဲရှိနေပေါ့နော်အခုចောင်းသားတွေကဒါចောင်းသားတမကတဘာဝဒါ ဆန္ဒပြရတယ်ဗျ။အဲ့ဆန္ဒပြရတယ်ဆိုတာလည်းဒါဒီ case တွေဒီသမဂ္ဂတွေရဲ့ပုံစံအတိုင်းပဲသူတို့ပြကြ။ဒီအရင်ခေတ်ကဆိုရင်ဒါဘုံနေဝင်တဲ့ခေတ်ကဆိုရင်ဒါမရှိခဲ့တာလို့ပြောရဲ။ဟိုကဒါမျိုးကြီးကြီးတော့ဟိုကရှိခဲ့တယ်ပေါ့နော်။အခုလည်းဒါသူတို့ဆန္ဒပြရတယ်ဆိုတာကဒီတောင်းဆိုရင်တောင်းဆိုရင်တောင်းဆိုရင်ကဒီမရတဲ့အတွက်နောက်ဆုံးမရှိတဲ့အဖြစ်ဖြစ်သွားတယ်ပေါ့။ကျွန်တော်ပြောချင်တာကတော့အထုပ်ကတော့ဒါကျွန်တော်တမကတပါဝတာဇနပြတယ်လို့ပဲကျွန်တော်မြင်နေပေါ့ကျွန်တော်ပြည့်ကျင်ရဆိုဒါညနိုင်အထိရှားတဲ့နေရာတော့အကောင်းဆုံးပဲပေါ့ဟုတ်တယ်မလားကျွန်တော်တို့ကျွန်တော်တမကဆိုတာကလည်းညနိုင်နေညနိုင်ကနေတစ်ဖက်ဟိုကညနိုင်လို့လုံးဝမရဘူးတောင်းဆိုချက်လည်းလုံးဝမရဘူးဆိုတာဇနပြတာဟိုပြတာကိုတွားတယ်ပေါ့အခုလည်းအနေထားရဆိုရင်ဒါတစ်ဖက်ညီမတစ်ဖက်သွားတဲ့အနေထားပဲပေါ့
တရားလွတ်တော်ရှင်းနေဥရောပဆန်အောင်ကလည်းအမရပူရမြို့နယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြီးချင်းအဖြစ်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှားရွေးနေတာကိုပြသခြင်းဖြစ်ကြောင်းပြောပါတယ
်။အထူးကကြတာကတော့မန္တလေးမြို့တစ်ခွင်မှာနဲ့တကွတနင်္ဂနွေလုံးအတိုင်းတာမှာလူပတ်ပြီးတော့ပြည်စည်းလူယူတဲ့တိစ္ဆာတွေရောမားပြီးတော့ပတ်ကြောက်သွားအောင်ဆောင်ရွက်ရမယ်အစားအဲ့အရာမလုပ်လို့လုပ်ပေးပါလို့ကျောင်းသားလေးတွေကတောင်းဆိုတာကိုလိုက်ရောမှုမပြုလို့အခုလိုဆန္ဒပေါ်ထုတ်တာကိုအရေးယူပြီးတော့ခေါင်းချတယ်ဆိုတဲ့စနစ်ကဒါလမ်းစဉ်မမှန်ဘူးလို့ပဲကျွန်တော်တို့ကပြောချင်တယ်။တော့ပြည်သူကိုဘောပြူရမယ်။အုပ်ချုပ်ရေးစနစ်နဲ့တရားစီရင်စနစ်အတွက်စိန်ခေါ်ချက်တရဖြစ်သွားတယ
်။အမရပူရမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုတိယဦးစီးမှုကတရားလိုပြုလုပ်ပြီးတရားဆွဲဆိုခဲ့တဲ့ဒီအမှုကိုတရားရုံးမှာရင်ဆိုင်ဖို့ចောင်းသားတွေဘက်ကရှင်းနေမှာပဲသူတို့ကိုယ်တိုင်အမှုကိုရင်ဆိုင်ခဲ့ကြတာပါတရားခွင်စတင်ကလေးကတရားစီရင်စနစ်အပေါ်အယုံကြည်မရှိကြောင်းဖမ်းဆီးခံចောင်းသားတွေကပြောဆိုထားခဲ့တာပါမြို့ပြင်တက္ကသိုလ်တွေကចောင်းသား3ဦးအသက်ခံပြီးတဲ့နောက်ចောင်းနေအတွက်လုံခြုံရေးတွန်းမြင့်ချထားပေးဖို့ဒါမှမဟုတ်မြို့ပြင်မှာရှိနေတဲ့တက္ကသိုလ်ចောင်းတွေကိုမြို့ရဲပြန်ရွှေ့တာចောင်းတွေကိုပေါင်းပေးတာအပါအဝင်ចောင်းအတွင်းတန်ရှင်းရေးလုပ်သူဝန်ထမ်းအရေးအတွက်တွန်းမြင့်ချထားပေးဖို့တောင်ဝင်ရှိသူတွေထံចောင်းသားတွေကတောင်းဆိုတာကိုလက်ရောပေးခြင်းမရှိတာကြောင့်ဆန္ဒပြခဲ့ရာကရတနာဘုံတက္ကသိုလ်ကចောင်းသားတွေဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြပေးထားတာပါရှင်အခုဆက်ပြီးတော့ဥရောပသမဂ္ဂ Human Awards ဆုကိုမြန်မာနိုင်ငံက3ဦးရရှိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်တတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကလူခွင့်ရေးဆောင်ရွက်နေတဲ့ဒေါ်နံပူဥရောပဆန်းအောင်နဲ့ဥအောင်ကျော်မိုးတို့3ဦးရရှိသွားပါတယ်။စုပေးပွဲမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်ချီးမြှင့်တဲ့ရှူမန်လူခွင့်ရင်နဲ့ငင်းရည်စုပေးပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးနေမှာဒီနေ့ဖေဖော်ဝါရီ14ရက်ညနေပိုင်းမှာကျင်းပတာပါ။တမတော်ဦးတရေဖြတ်မှုနဲ့ထောင်6လကြာနေတဲ့ကချင်စစ်ပွဲတွင်ပိတ်မိနေတဲ့ဒေသခံတွေလူမျိုးဖို့ကူညီဆောင်ရွက်နေတဲ့ထွဲ့ဂျန်နာဖောင်ဒေးရှင်းဒါရိုက်တာဒေါ်နန်ဘူးငင်းငယ်ရေးအတွက်တကြွလှုပ်ရှားသူဦးအောင်ကျော်မိုးနဲ့လူခွင့်ရေးကာဝယ်ပြောဆိုသူဦးရောဘတ်ဆောင်တို့၃ယောက်ကဒီနှစ်အတွက်စုကိုရရှိခဲ့တာပါဒီစုအတွက်ရွေးချယ်တဲ့နေရာမှာတကြွလှုပ်ရှားသူတွေသူတေတီနိုင်ငံရေးသမားတွေလူမှုရေးအသင်းဖွဲ့ကသူတွေသတင်းသမားတွေရှေ့နေတွေနဲ့ရဲရွာခေါင်းဆောင်တွေကထင်ရှားရသူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးကျွေးရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီစုရရှိရတဲ့အတွက်တရားလွှတ်တော်ရှိနေဦးရောဘတ်ဆောင်ကအခုလိုပြောပါတယ
်။ကျွန်တော်ကတစ်ဖက်တစ်လမ်းကနေလူ့ခွင့်ဆိုင်ရာဥပဒေကိစ္စရပ်တွေ Rule of Law အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။အဲဒီလိုဆောင်ရွက်နေချိန်မှာအသက်အန္တရာယ်ကိုအမျိုးမျိုးချိန်ချောက်မှုတွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာသာမကတယ်လီဖုန်းညီနဲ့လည်းပဲရင်ဆိုင်နေရပါတယ်ရင်ဆိုင်နေရပြင်မဲ့လို့ကျွန်တော်အနေနဲ့နောက်ဆုံးသွားမှလည်းမဟုတ်ဘူးအခုလို EU နိုင်ငံတွေကပေးအပ်လိုက်တဲ့ဂုဏ်ပြုဆုနဲ့အတူဂုဏ်ယူစွာနဲ့ရှေ့ကိုဆက်လက်လှုပ်ဆောင်သွားမယ်လို့ကျွန်တော်ကတိပြုပါတယ
်ဒီစုရရှိသူ၃ယောက်ဟာလူခွင့်ရချိုးပေါမှုတွေကိုရပ်တန့်ပေးဖို့တောင်းဆိုနေတဲ့သူတွေဖြစ်တဲ့အတွက်ဒီစုနဲ့ထိုက်တန်တယ်လို့2019ကအလားတူရှူမန်လူခွင့်ရစုရရှိခဲ့သူညီညွတ်ချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဥအောင်မျိုးမင်းကပြောပါတယ
်။ဂျူရီရဲ့အခွင့်အရေးချုပ်ဖောက်ခံရမှုကိုတောင်းဆိုမှုကြောင့်ဖြစ်တဲ့အတွက်ပေးအပ်တယ်လို့ကျွန်တော်ယုံကြည်တယ်။ပေးလဲပေးတင်ပါတယ်။အားကြောင့်လဲဆိုတော့ငင်းကြဲတောင်းဆိုခြင်းကရာဇဝတ်မှုမဟုတ်ပါဘူး။လူတိုင်းနဲ့သက်ဆိုင်သောအခြေခံကျတဲ့လူခွင့်တရားဖြစ်တယ်။အဲ့ဒီပြကြောင်မလို့ဒီစုကသူတို့တော်ရောက်နဲ့ထိုက်တန်တယ်လို့ကျွန်တော်ယုံကြည်ပါတယ်
။ရှူမန်လူခွင့်ရေးစုကိုတော့ပြင်သစ်နိုင်ငံရဲ့ဝန်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ရောဘတ်ရှူမန်နာမည်ကိုဆွဲပြီးပေးခဲ့တာပါ။ ငြိမ်းချမ်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးကိုကာဝယ်သူတွေရဲ့စွမ်းလောင်ရည်ကိုအတိမတ်ပြုရဲ့အနေနဲ့ဥရောပသမဂ္ဂ260ပြည်အထိမ်းအမှတ်2019ခုနှစ်ကစလို့နှစ်စဉ်ပြည့်လာခဲ့ရပါဒါကြောင့်မြန်မာနိုင်ငံအတွင်းဒီမိုကရေစီတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးငြိမ်းချမ်းရေးနဲ့မတူကွဲပြားမှုတွေကိုမြှင့်တင်တဲ့နေရာမှာထူးခြားပြောင်ပြောင်းတဲ့သူတွေကိုရွေးချယ်ချီးမြှင့်ခဲ့တာဖြစ်ပြီးတခြားကမ္ဘာနိုင်ငံကအပြောင်းလဲလူရာရဲ့သူတွေနဲ့ကွန်ရက်တစ်ခုဖန်တီးနိုင်ဖို့လည်းရည်ရွယ်ရာဖြစ်ပါတယ်ဒီနှစ်မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်စုပွဲပွဲမှာဆုရရှိသူ3ဦးပါဆိုရင်ရှုမန်းစုရှင်မြန်မာနိုင်ငံသား9ဦးရှိသွားပြီဖြစ်ပါတယ
်ဒေါ်ရရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှေ့နေကြီးဦးကိုလီတက်ဖြတ်ခံရမှုအတွက်တောက်ကြနေမှာအပြည့်အစင်ချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဦးကိုလီအတွက်တရားမျှတမှုစောင့်ကျင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ KNU ကရင်အမျိုးသားအစည်းအရုံးအထွေထွေအတွင်းမှူးအောင်ဖြစ်တဲ့ဖဒိုမန်းရှာလက်ဖမ်းကြဆုံခြင်း17နှစ်ပြည့်အောင်မေ့ပွဲအခမ်းအနားကိုသူ့မွေးရဇာတိဖြစ်တဲ့အေယာဝတီတိုင်းပန်းတနော်မြို့နယ်တောချောင်းကျေးရွာမှာဒီကနေ့ကျင်းပခဲ့ပါတယ်။ VOE ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ညနေ4နာရီခွဲအချိန်လောက်မှာအမိမတိသနသမား2ဦးရဲ့လှုပ်ကြံပြစ်ခတ်မှုကြောင့်သူနေထိုင်ရာထိုင်းနိုင်ငံမဲဆောက်မြို့ရဲ့နေအိမ်မှာ KNU အထွေထွေတွင်းရေးမှူးဟောင်းဖရိုမန်းရှာလာဖန်းကွယ်လွန်ခဲ့တာအခုဆိုရင်17နှစ်ပြည့်သွားပါပြီ။သူကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုသူ့ရဲ့ဇာတိပန်းတနော်မြို့နယ်တောချောင်းကျေးရွာမှာဒီကနေ့ကျင်းပရမှာတော့အာဏာပိုင်တွေဘက်ကစောင့်ကြည့်တာတွေရှိခဲ့တယ်ဆိုပြီးဖရိုမန်းရှာရဲ့အကိုဖြစ်သူမန်းတင်ရွှေကပြောပါတယ်။
ကနပန်းကိုလိုက်ချတယ်နောက်တစ်ခုကလာပြီးအမေးပြတယ်သူ့အထုပ်ပတ်တိနဲ့ပတ်သက်လို့လည်းဒီပန်းကိုချတဲ့နေရာမှာပဲနော်ဖတ်ပြတယ်တခါရပန်းတော်က SP ရမ်းသိတယ်တယောက်တော့လာပြီးတော့သူတို့ဆိုင်တစ်ဆိုင်မှာထိုင်ပြီးတော့နားထောင်ပြီးတော့ကြည့်လိုက်တယ်အားလုံးကျွန်တော်မြေးလိုက်တဲ့ဟိုပန်းဝန်ကျင်ကအမတောင်ရှိတဲ့လူမြေးလိုက်တဲ့ခါကျတော့ဘာမှဟိုအကြောက်ရှိရှိဘူ
းဘလို့မဆာလာဖန်းဟာKNU အတွင်းဩဇာကြီးတဲ့ခေါင်းဆောင်တဦးဖြစ်တယ်လို့တက္ကသိုလ်ကျောင်းသားနိုင်ငံရေးသမားလည်းဖြစ်ခဲ့ပါတယ်။သူ့ကိုကရင်လူလူကြားမှာရေးသားချစ်ခင်မှုတွေရှိကြတယ်လို့သူကြဆုံးမှုအတွက်ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ကရင်လူလူတွေကယူဆနေကြပါတယ်။သူ့ကိုလှုပ်ကြံခဲ့သူတွေရဲ့ကားကိုမဲဆောက်ရဲစခန်းမှာဖမ်းဆီးနိုင်ခဲ့ပေမဲ့အခုတည်းကသူ့ကိုလှုပ်ကြံတက်ဖြတ်သူဘယ်သူဆိုတာကိုတော့တိတိကျကျဖော်ထုတ်နိုင်တာတော့မရှိသေးပါဘူး။အကိုဖြစ်သူမန်းတင်ရှည်ကတော့လှုပ်ကြံတက်ဖြတ်မှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
သူလောက်ကျန်ခံရတဲ့အဓိကအချက်ကတော့အစွဲကနေချာကျက်နဲ့နောက်မျိုးသားစစ်စပေါက်ဒီကြောင့်အလောက်ကျန်ခံရတယ်လို့ပဲကျွန်တော်တို့ထင်တယ
်ဖရိုမန်းရှာဟာကွဲလွန်ချိန်မှာ KNU အထွေထွေအတွင်းရေးမှူးတာဝန်ထမ်းဆောင်နေပြီးအသက်63နှစ်ရှိပါပြီသူလောက်ကျန်ခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာအထိမ်းအမှတ်ခန်းနာတွေကိုထိုင်းမြန်မာနယ်စပ်ကကရင်လက်နက်ကင်တွေထိန်းချုပ်ရာနေရာတွေမှာလည်းကျင်းပကြတယ်လို့မိသားစုဆွေမျိုးတွေသူ့ကိုချစ်ခင်သူတွေကလည်းသူ့ဇာတိမျိုးမှာကျင်းပခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါရှင်။ဒုတိယပိုင်းနာယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြင်းညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာမြေဆုံရေးကတာစီမံကိန်းလုံးဝရပ်ဆိုင်းပေးဖို့ကချင်ပြည်နယ်ကဒေသခံ 6,000 ကျော် February 9ရက်နေ့ကမြစ်ကြီးနားမြို့မနောကွင်းအတွင်းမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့အပေါ်မှာ
အရှိအစူရလေးနော်သူတို့ကမပြတ်သားဘူးသူတို့အစူရမဖြစ်ခင်တုန်းကကြတော့နော်ပထမအုပ်ဆုံးကမစ်ဆုံစဉ်းစားပေးမယ်တဲ့အခုကသူတို့အစူရလည်းဖြစ်ရောကျမတို့ကသူတို့အစူရဖြစ်အောင်မေးဖြစ်ခဲ့တယ
်ဆန္ဒထုတ်ဖော်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဒေါ်ကြာခေါင်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာခြေဘွားအယွတ်ပြားရောင်ပြီးဖနှောက်နာခြင်းအပိုင်းနှစ်ကိုတင်ပြပေးထားပါတယ်ခြေဘွားအောက်ကအယွတ်ပြားကြီးရောင်တာကြောင့်ခြေဖနှောက်နာတာအတွက်ကုသကာကွယ်နိုင်တဲ့နည်းမျိုးစုံရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီခြေဘွားအယွတ်ပြားရောင်တာအတွက်ဘယ်လိုတဆင့်မီတဆင့်ကုသနိုင်ပြီးဘယ်လိုထိရောက်အောင်ကာကွယ်နိုင်ပါသလဲဒီအကြောင်းကိုအယွတ်အထူးကုနဲ့ရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
โอเคရေးပေါ်နဲ့အယုတ်ချုပ်ဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခြေပွားအောက်ကအယုတ်ပြားကြီးရောင်ပြီးဖနှောက်နာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောရမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့လက္ခဏာတွေပေါ့ဆရာเนาะတခြားယောဂါတွေနဲ့ပါခွင့်နိုင်အောင်ပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီယောဂါဖြစ်လာရင်ကုသနိုင်တဲ့အနေအထားနဲ့မဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားတွေကိုအဓိကပြောမှာပါဆရာအဲ့တော့ကုသမှုအနေနဲ့အဓိကဘာတွေလုပ်တယ်လဲဆရာ
။အဲကုသမှုအနေနဲ့တော့သူကနေ့စဉ်တော့နေ့စဉ်တုံမဲဟိုလိုထိခိုက်တာပေါ့လေဘယ်လိုဆိုတော့တွားလာတာခက်ခဲတာဟိုကျွန်တော်ထုံးနေထုံးနေဖြစ်တာတို့နာတာတို့များဒီဒါကြောင့်လဲကျွန်တော်တို့ဒီရိုးချရာဝင်နေရေဘော်ဌာနတွေကိုလာပြတယ်ဒီများတာပေါ့လေ။ကုတဲ့နည်းတွေကတော့အများကြီးရှိတာပေါ့နော်။ဒါပေမဲ့စပြီးတော့ကုသတဲ့နေရာတော့ဟိုရိုးရိုးရှင်းရှင်းကနေပဲကျွန်တော်တို့စတင်တာပေါ့လေနော်။ဟိုတက်ခါတက်ခါလောက်ရတယ်ဒီကိုပါယူစပေါ်ဒီလိုရတဲ့ဟာတွေရှောင်းရှောင်းတဲ့ခရီးသားတွေစက်တာလာတယ်ပေါ့အားရတယ်ဒီကတော့တကယ်တော့ဖြစ်နေတော့ကြာတော့ရောင်ကြအောင်တောက်တယ်တကယ်တော့ဒီတောက်တယ်ဒီကုဒီမှာရှိနေပါတယ်ဒီဖန်နဲ့တူ IV ဖန်တော့ဒီလိုသိတောက်လို့ရတောက်ရလည်းစက်တာလေဒါပေမဲ့တောက်တော့မဲ့စက်တာမလားတခုရှိရပါတော့နောက်တစ်မျိုးကတော့အများကြီးတော့ဟိုကိုကဟိုအိမ်မှာကိုတဲ့လေးတွေနဲ့တခုရပါတယ်ရေလက်ကတာတို့ဘိုးဝင်လေရေနွေးခတာတွေအမျိုးယူ15မိနစ်မိနစ်မစင်တော့ဆက်ပြီးသုံးလေးကျင်တော့တို့ကပေးကြရတယ်ကိုလည်းရောင်နေတဲ့နေရာအရောက်ကြနိုင်တယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောကုသနိုင်တဲ့နည်းတွေရှိသလားဆရာ
နောက်တစ်မျိုးကတော့သူ့မျိုးကိုယ့်အကူကုနေလို့မှမရဘူးဆိုရင်ကျောင်းကပြန်နေတယ်နော်သူကတော့ဒီကခရစ်မတ်ပေါ်တော့ဟိုလိချင်းနေတယ်ဒီလိုတဲ့ဟာရီဟာဒါကြတော့ငွေကြေးကိုကြားမှုလည်းမရှိဘူးကိုယ့်အကူချိုးသားပြီးတော့လုပ်နေသူကတစ်ပြေးတစ်ပြေးနဲ့တော့ရောင်ကြပြီးတော့ကျောင်းအထူးသဖြင့်ကတော့အဓိကကတော့ဒီအယူပြားကြီးကိုအစောရှုပ်ပေးတဲ့သဘောပေါ့အသုံးမပြုခင်အစောရှုပ်ပေးတဲ့သဘောအမျိုးသမီးလေးကျင်နေရှိလေးကျင်နေတယ်ကျွန်တော်အသေးလေးပြောလို့ရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအသေးစိတ်လှုပ်တဲ့လေးကျင်ကလေးနဲ့ပတ်သက်ပြီးတော့ဟိုတူတူရှင်းရှင်းလေးနဲ့ဟိုပုံပေါ်လာအောင်ပြောပြလို့ရမှာဆရာကြီ
းအိမ်မှာကိုယ့်အကူလှုပ်လို့ရတဲ့လေးကျင်ကနေအမျိုးသမီးလှုပ်ပေးတယ်သူကတက်တာနံပါတ်1ကတော့သူကကျွန်တော်တို့အများချင်းလူနာတွေတက်တာတဲ့နေတွေတွေ့တာခြေောက်ကိုဆင်းပြီးတော့ခြေောက်ကိုဆင်းတကယ်တော့သူကဒီခြေဘွားအောက်မှာရှိတဲ့ရွတ်ပြားကြီးကိုသူကအသေးဆန့်ပြီးတော့ပြန်ချော့ဆက်ပြီးပြန်ချော့နေသူကဒီလိုလှုပ်ပေးတာဖြစ်တဲ့အတွက်ကြောင့်ခြေောက်ကိုဆင်းပြီးတော့ငနေတုတ်ဘွားကသုံးဖို့အဝတ်စားတစ်ခုခုနဲ့ပေါ့နော်ခြေောက်ရဲ့ခြေချောင်းလေးဘက်ကိုပတ်ပြီးတော့ဆွဲမယ်ဆိုရင်ခြေချောင်းလေးတွေကော့သွားအောင်ခ ချီမတို့ချီညို့တို့ချီချောင်းလေးတွေကော့တော့ဆွဲတင်မယ်ဆိုရင်ချီဘွားတင်အဲ့ရနေတင်းနေ3 4 5 6 7 9 10 10ရွပြီးပြန်လျှော့ပြန်တင်အကျော်လျှော့ပေးတဲ့သဘောဒီလေ့ကျင့်ခန်းအများအပြားတော်လေးထိရောက်တာတွေ့ရနောက်တစ်မျိုးကတော့ဟိုနိုင်ငံကိုတွန်းပြီးတော့ဒူးခွေးလိုက်ဆန်းလိုက်သူကဒီချပထောက်ချက်သားကြီးနဲ့သူကဆက်ဆက်နေတာခြေစလုံးဘက်ကလာတဲ့အကျော်ကြီးလျှော့ရင်လည်းပဲခနောက်ဘက်ကခုနအရွတ်ပြားကြီးရလျှော့တယ်ဆိုတော့သူနိုင်ငံဘက်ကိုမြင်တာမဟုတ်နိုင်ငံကိုလက်နဲ့တွန်းညာဘက်ဒူးရှိပူပေပေဆူနောက်ဖို့ဒူးခွေးလိုက်ဆန်းလိုက်နဲ့ခြေစလုံးချက်သားကြီးတင်းအောင်လျှော့အောင်လုပ်ရင်လည်းတက်တာတဲ့အခြေအနေမှာကျွန်တော်တွေ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော်ဒီလှုပ်တင်တဲ့လေ့ကျင့်ခန်းတွေရှိသေးလားဆရာ
အနေမြင့်မကြီးတဲ့အုတ်ခဲမြင့်လောက်ရှိတဲ့တုံးဖြစ်ဖြစ်တန်းဖြစ်ဖြစ်ပေါ်မှာခြေဘွားကိုကော့နေအောင်ခြေဘွားအဓိကတော့ကော့ပေးတာပဲကော့ပေးလိုက်ပြန်လျှော့လိုက်ကော့ပေးလိုက်ပြန်လျှော့လိုက်လုပ်တဲ့အားမျိုးရှိပါတယ်ဒါကြောင့်ကျွန်တော်ဗမာနီးဗမာဟာမှာလေအများဖြင့်လွယ်လေးရှိတာဒီဖနောင်ကျော်ကြီးမှာနှိပ်တဲ့သဘောပဲဖနောင်ဂျင်းထဲမှာတက်နေနှိပ်ပေးတာအဲ့နှိပ်ပေးတာကိုယ့်အကိုနှိပ်တဲ့အခါကျတော့တကယ်လို့မြောက်ဝါးတယ်လူဘိုက်ချွဲတယ်လူခက်တယ်ကိုယ်ဖနောင်ကိုယ်ပေးအဲ့ကြတော့အများပြင်းပမာဏဤပမာဟာတော့ဥမခွက်နင်းတယ်လို့လို့တာ။ဒါကြောင့်အများပြင်းတော့ဥမခွက်ကိုခြေဘွားခွက်တွေကိုနင်းပြီးအဲ့လူတွေကအဲ့ planter fashion ကြီးကနေပြည်ဖနောင်းဒီခြေဘွားအရွယ်ပြားကြီးကြောင်းနေဦးတာတော်တော်တက်တာတကယ်လို့စနေပြကြနဲ့ဒီ exercise တွေကိုသင်မယ်ဆိုရင်တော့ဒီလေ့ကျင့်ခန်းဌာနတို့မှုလေ့ကျင့်ခန်းဆရာဝန်တို့မှုလေ့ကျင့်ခန်းပညာရှင်တို့နဲ့တစ်ခေါက်လောက်သင်လိုက်ရင်ကျွန်တော်တို့ကလုပ်လို့ရ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောကုသနိုင်တဲ့နည်းတွေရှိသလားဆရာ
အဲ့ဒီမျိုးကတော့အဲ့ဒါမှမတက်တာဘူးဆိုရင်ဆရာဝန်တွေကဆေးထိုးတာပေါ့ဖနောင်းတွေကဆေးထိုးတယ်ဆိုတာကလူငါတွေသိပြီးရောရှိသူတစ်ပြည့်တော့တကယ်တော့ steroid ဆိုတဲ့ဆေးထိုးတာပေါ့နော်သူရင်အယောင်ကျတယ်သူကတားနဲ့ချီပြီးတော့သူအကြာကြီးတက်တာသူ့ကိုဆေးဆိုရင်လည်းပဲ steroid လိမ့်ကြီးတွေပါတယ်တိကျထားလို့လေဒါပေမဲ့အခုကြပါစီနေတယ်အဲ့တော့ကျွန်တော်ဒီတော့ဒီလိဂင်ဌာနဌာနတွေမှာသွားပြလို့လည်းရတယ်လိဂင်ဌာနတွေမှာဆိုရင်အတော့ဆောင်းပေါ့နော်အတန်လိုင်းရဲ့ကုရီ level ဒီရောတာကြာအယောင်ကျတယ်သူအယောင်ကျတယ်ဆိုတာနဲ့တပြိုင်တည်းတော့တက်တာတာပါပဲဒါပေမဲ့နောက်တစ်ခါပြန်ဖြစ်တယ်အယောင်ကျတယ်ပြန်ဖြစ်ဒီလိုမျိုးလည်နေတတ်တယ်အဲ့ဒီတည်းကခုနပုံမှန်ဒူနာကိုယ်တိုင်ကစိတ်ပါဝင်သွားတာနဲ့လိဂင်နဲ့မျိုးပုံမှန်ဒီရုပ်ပြားကြီးကိုချော့ပြီးတဲ့လိဂင်နဲ့အများရန်တူရအားလုံးသုံးနေလို့မှမရဘူးဆိုရင်တော့လေသူရိုးတခုပြောင်းနေရတော့ခွဲသိကြမျိုးလိုရှိတယ်ခွဲသိတဲ့ဆိုတာတော့သူကပနောင်းအရင်းမှာသွားတွေ့တဲ့ဒီအယူပြားကြီးကိုဒီနေ့လေးကျွန်တော်တို့ကပြလိုက်ပြီးတော့ release လေးနဲ့ short ပြလိုက်တယ်ကျော short ပြီးဒါခွဲပြီးတော့ခွဲဆိုတာတော့နောက်ဆုံးအဆင့်မှာဘလို့ပဲဖြစ်ဖြစ်ကျွန်တော်မီးတွေနဲ့ပဲလူနာ80 90ရာခိုင်နှုန်းကအများကြီးနဲ့ပတ်သက်ခွဲရဆိုတာရှာမှရှာပါတို့ဆိုနှစ်ပတ်တစ်လဒီလောက်အတွင်းမှာပဲကြောက်တော့လေးရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာကြီ
းမဖြစ်အောင်ကာကွယ်တာကတော့ရှိတယ်ဘာယူဘာတော့ပြူရမြားရင်တော့အများကြီးဖြစ်တယ်။ကြည့်အောင်ကာကွယ်တဲ့မီဒီယာတော့ဒါတော့ overweight မဖြစ်အောင်ပေါ့။ body weight မများရင်ခြေောက်ပေါ် weight ကျတာမများ။ပြီးတဲ့အခါကျတော့ခုနကမတည့်ရချင်လေးတွေလျှော့တာလို့ခြေောက်ကိုမတည့်ရချင်များလာလို့ရှိရင်ခြေောက်ကိုခဏခုံမထိုင်ပြီးတော့ဆွပေးထားရင်ညော့နေတာလို့နောက်တစ်ခါကျတော့သူတစ်ပြင်းတော့ကိုယ်နဲ့မတော်တဲ့ဖက်တွေကိုစီးတာလို့ဖက်အမားတွေစီးတာလို့ကြက်တွေစစီးတာလို့နောက်တစ်မျိုးတော့ဟုတ်ပြီလို့ပါတော့ဒီလိုမျိုးတွေကတော့ရှောင်မယ်ဆိုရင်ဒီဥစ္စာရဲ့အန်တီရီတော့နည်းနည်းတော့ဒီလိုဖောက်နာတာတော်တော်လေးသက်သာတယ်ဒါဆိုမျိုးတော့ပုံမှန်လေးကျင့်ခန်းတွေလုပ်နေကြရပြီဒီခြေတော်ရွတ်ပြားကြီးကိုတံမပြိအောင်ပြေးမနေအောင်ချော့ပေးတဲ့ပုံမှန်လေးကျင့်ခန်းကျွန်တော်ခုနပြောလေးကျင့်ခန်းမျိုးလေးတွေကိုပုံမှန်လုပ်နေတယ်ဆိုရင်ဒါကြီးမတင်ဘူးဒါကြီးမရောက်ဘူးဆိုရင်တော့ဖောက်နာတာပြည့်စုံလာဟုတ်သက်သာပါတချို့လည်းပျောက်သွားဒါပေါင်းများသွားပျောက်နေတယ်နှစ်နဲ့ချီပြီးပျောက်နေရတယ်ခုနပြောသလိုကိုယ့်ရဲ့နေပုံထိုင်ပုံလေးပြန်ပြီးတော့မပြုတ်ပြင်းမိတာတို့ weight လုပ်ပြီးတက်လာတာတို့ဒီလိုသဘောမျိုးတွေဖြစ်ရင်ဒါမှမဟုတ်လေပြင်းပြင်းထန်ထန်လုံးလုံးမိလိုက်တာတို့ကြီး weight ရှောင်မိလိုက်တာတို့အဲ့လိုမျိုးဆိုရင်တော့လည်းပြန်ဖြစ်တယ်။ဒါကြောင့်ကိုကဒီဥပဒေကိုဖြစ်တယ်ဆိုရင်သတိထားပြီးတော့ကာကွယ်ထားလို့ရပါ
ဘူး။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်အပြီးမှာဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ရပါမယ်။2018ကမ္ဘာစည်ရနာရှင်စီးရင်မှာအင်ဒိုနီးရှားကပထမရထားပါတယ်။ဒါပေမဲ့ပေကန်လှူဒန်းမှုကိုကြည့်ရင်မြန်မာကပထမအင်ဒိုနီးရှားကဒုတိယဖြစ်နေတာပါ။ပေကန်လှူဒန်းမှုမှာမြန်မာကအမြဲတမ်းပထမရနေပြီးအခြားဗုဒ္ဓဘာသာနိုင်ငံတွေကမြန်မာအနားတောင်မကပ်နိုင်ပဲဖြစ်နေတဲ့အကြောင်းကိုဥအောင်ခင်ကသုံးသပ်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
ကိုမသိတဲ့လူသိန်းကိုအခုကြီးပေးမှုငွေချေးပေးကမှုအဖွဲတစ်ခုကိုလိုအားထောက်ပံ့မှု စတဲ့အချက်၃ချက်ကိုကြည့်ပြီးရေရောဆုံးနဲ့စေတနာအစီအစဉ်တိုင်းပြည်စည်ရင်းကိုဗြိတိန်အခြေစိုက် CAF Charities Aid Foundation ကစုဆောင်ပြီးထုတ်ပြန်လာတာနှစ်အနည်းငယ်ရှိသွားပါပြီ2018မှာအင်ဒိုနီးရှားနိုင်ငံကပထမရသွားပါတယ်မြန်မာက၄နှစ်ဇက်တိုက်ပထမနေရာကရရှိခဲ့ပြီး2018သရင်မှာအဆင့်၉အထိကျဆင်းသွားပါတယ်2019ကနိုင်ငံပေါင်း140ကျော်မှာစစ်တမ်းခောက်ယူပြီးကမ္ဘာအလူရှင်စည်းရင်းကို2018မှာထုတ်ပြန်ကြေညာတာဖြစ်ပါလေ2014စည်းရင်းမှာပထမနေရာကိုမြန်မာနဲ့အမေရိကန်ကရယူပါတယ်ရေရောဆုံးနဲ့စည်စနာအစီအစုံနိုင်ငံ20ကို2013က2019အထိ9နှစ်ကာလစစ်တမ်းခောက်တဲ့အခါမှာမြန်မာကပထမအမေရိကန်ကဒုတိယနယူးဇီလန်ကတတိယဩစတြေးလျကသတုတ္ထအိုင်လန်ကပြစမကနေဒါသတ္တမအင်ဒိုနီးရှားသတ္တမဗြိတိန်ကအထမအဆင့်မှာရှိပါတယ်။သီရိလင်္ကာကအဆင့်30မလေးရှားက7စင်ကာပူကအဆင့်18မှာရောက်နေပါတယ်။ဒီထဲမှာပစိဖိတ်ဒေသက9နိုင်ငံဥရောပက9နိုင်ငံအာဖရိက4နိုင်ငံနဲ့အာရဗ်9နိုင်ငံပါဝင်ပါတယ်
။ကူညီမှုပေးကမ်းမှုနဲ့လိုအားထောက်ပံ့မှုမှာအများဆုံးအမှတ်100စီပေးထားပြီးရာဂိုင်းနှုံးဘယ်လောက်ရတယ်လဲဆိုတာကိုစာရင်းလုပ်ကြတာပါပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာဟာ90ရာဂိုင်းနှုံးကျော်အမြဲတမ်းရနေတာမို့ရေရောဆုံးလည်းဖြစ်နေပါတယ်ဒါပေမဲ့လူစိမ်းကိုကူညီမှုနဲ့လိုအားထောက်ပံ့မှုမှာမြန်မာက90ရာဂိုင်းနှုံးကျော်ရခဲ့ရာက2018စာရင်းမှာတော့ကူညီမှုမှာ40ရာဂိုင်းနှုံးလိုအားပေးမှုမှာ30ရာဂိုင်းနှုံးအထိကျဆင်းသွားပါတယ်ပေးကမ်းလှူဒန်းမှုမှာမြန်မာကနံပါတ်1ဖြစ်နေတာသီရဝါဒီဗုဒ္ဓဘာသာဘုန်းကြီး၅သိန်းကိုလှူဒန်းနေလို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ပေးကမ်းမှုမှာအင်ဒိုနီးရှားကဒုတိယ၊ဩစတြေးလျကတတိယ၊ဗြိတိန်ကသတုတ္ထဖြစ်ပြီးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပိုပြီးချမ်းသာတဲ့ထိုင်းနိုင်ငံဟာအဆင့်22မှာရှိနေတာကိုသတိပြုသင့်ပါတယ်
။စင်ကာပူဟာဝင်ငွေကောင်းပေမဲ့ကူညီပေးကမ်းလှူဒန်းရမှာအားနည်းတာကြောင့်လွန်ခဲ့တဲ့၅နှစ်တာကမ္ဘာအလူရှင်စည်းရင်းမှာအဆင့်64တာရှိပါတယ်။ဒါပေမဲ့လူသိမ်းကိုကူညီမှုနဲ့လူအားပေးထောက်ပံ့မှုတွေတိုးပါလာတဲ့အတွက်2018သရင်မှာအဆင့်9အထိတက်သွားပါတယ်။ပေးကမ်းလူရရမှာစင်ကာပူဟာ90ရာခိုင်နှုန်းလောက်သာအမှတ်ရပါတယ်။ထိပ်တန်းစည်စနာရှင်နိုင်ငံ20သရင်မှာစင်းရဲတဲ့နိုင်ငံ9နိုင်ငံပါဝင်ပြီးဂျပန်နဲ့ဆော်ဒီအရေဗျားလိုချမ်းသာတဲ့နိုင်ငံကြီးတွေမပါဝင်တာလဲသတိထားသင့်တဲ့အချက်တစ်ခုဖြစ်ပါတယ်။ပေးကမ်းလှူဒန်းဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနဲ့အင်ဒိုနီးရှားသာအာရှနိုင်ငံဖြစ်ပြီးကျန်းနိုင်ငံတွေဟာဩစတြေးလျ၊နယူးဇီလန်နဲ့ဥရောပနိုင်ငံတွေဖြစ်ပြီးလူသားချင်းစာနာရေးလူမှုရေးအကူအညီတွေပေးတာများပါတယ်
။ကမ္ဘာလူရှင်စီးရင်ကိုနှစ်စဉ်ထုတ်ပြန်လာတာ9ချိန်ရှိပါပြီ။အဲ့ဒီထဲမှာမြန်မာက4ချိန်ပထမရခဲ့ပြီးအင်ဒိုနီးရှားဟာပထမအဦးဆုံးအကြိမ်အဖြစ်ပထမရရှိသွားတာဖြစ်ပါတယ်။မြင်းကလေးလှုပ်မှုကြောင့်ဒုက္ခရောက်နေသူတွေကိုကူညီဆောက်ရှောက်သူနဲ့ပေးကမ်းလှူဒန်းသူဥယေတိုးပွားလာတာမို့အလှူရှင်ပထမအဆင့်ကိုရောက်သွားတာလို့ဆိုပါတယ်မြန်မာဟာပထမအဆင့်ကနေအဆင့်6ကိုကျသွားပေမဲ့ပေးကမ်းလှူဒန်းရမှာ88ရာခိုင်နှုန်းနဲ့အများဆုံးဖြစ်နေပါတယ်ဗုဒ္ဓဘာသာနိုင်ငံမို့အလှူများတာလို့ဆိုပေမဲ့အခြားဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ထိုင်းနိုင်ငံဟာပေးလှူမှု53ရာခိုင်နှုန်းနဲ့အဆင့်22မှာရှိပြီးသီရိလင်္ကာဟာလှူဒန်းမှု39ရာခိုင်နှုန်းနဲ့အဆင့်36မှာရှိပါတယ်။လာအိုက33ရာခိုင်နှုန်းနဲ့အဆင့်49၊ကမ္ဘောဒီးယားက30ရာခိုင်နှုန်းနဲ့အဆင့်55ဖြစ်ပါတယ်
။ဗုဒ္ဓဘာသာဝင်အများဆုံးရှိတာချင်းတူ၏မဲ့ပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကရာခိုင်နှုန်းအများဆုံးအဆင့်1မှာအမြဲရှိနေတာဟာစဉ်းစားစရာကောင်းပါတယ်။ဒါလို့ဖြစ်ရတာဟာဘာသာရေးနဲ့မဆိုင်ဘဲလူမျိုးတလိနဲ့သက်ဆိုင်တယ်လို့လေယူဆနိုင်ပွေရှိပါတယ်။ဘုန်းကြီးဥယျာဉ်၅သိန်းကိုကျွေးမွေးထားတဲ့နိုင်ငံမှာဘုန်းကြီးဝတ်ပြီးအသွင်ဝင်ဝမ်းကြောင်းပြုသူတွေလည်းအများကြီးရှိနိုင်ပါလေ။လူအားပေးထောက်ပံ့ရမှာမြန်မာဟာ35ရာခိုင်နှုန်းနဲ့အဆင့်22မှာရှိပါတယ်။လူသိန်းကိုကူညီတဲ့နေရာမှာတော့40ရာခိုင်နှုန်းနဲ့အဆင့်112ကိုမြန်မာကရထားပါတယ်။ကမ္ဘာအလူရှင်စည်းရင်နောက်ဆုံးစည်းရင်အထိပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကပထမရနေတုန်းဖြစ်ပါလေမြန်မာကိုကူညီထောက်ပံ့ပြီးငွေကြေးထုတ်ချေးနေတဲ့တရုတ်ပြည်ကတော့ပေးကမ်းလှူဒန်းမှုမှာ14ရာခိုင်နှုန်းနဲ့အဆင့်113ကိုရောက်နေပါတယ်ဂျပန်က18ရာခိုင်နှုန်းနဲ့အဆင့်69မှာရှိပြီးအိန္ဒိယကတော့ 20ရာခိုင်နှုန်းနဲ့အဆင့်89မှာရှိပါတယ်မြန်မာအိန္ဒိယနိုင်ငံတွေနဲ့မြန်မာကိုကူညီထောက်ပံ့နေတဲ့နိုင်ငံကြီးတွေဟာမြန်မာလောက်ပေးကမ်းလှူဒါန်းကြတာမဟုတ်ပါဘူးဒါကြောင့်လဲတရုတ်ပြည်ကဘုန်းကြီးတွေမြန်မာပြည်လာပြီးအလူခမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးခဲ့တဲ့ပလောဝမြို့နယ်ကရခိုင်နဲ့ခမွေးစစ်ရှောင်းမိသားစု200ကျော်ဟာဘင်္ဂလားဒေ့ရှ်အစိုးရကနေခိုးလုံခွင့်မပေးလို့နှစ်နိုင်ငံနယ်စပ်ဘက်မှာယာယီနေထိုင်နေရပါတယ်။ပူကျုံအောင်ဆန်းဂျေယိုဆိုက်ထူမှုကန့်ကွက်တဲ့သူတွေကိုအင်အားသုံးနေနေတဲ့ကယားပြည်နယ်အစိုးရအဖွဲ့ရဲ့လုပ်ရက်ကိုစန့်ကျင်ကန့်ကွက်ကြောင်းချင်းအရက်ပတ်အဖွဲ့စည်း30ကျော်ကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့မြစ်စုံရေကာတာစီမံကိန်းလုံးဝရပ်ဆိုင်ပြီးဖို့ကချင်ပြည်နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးခဲ့တဲ့ပလက်မြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်းမိသားစု200ကျော်ဟာဘင်္ဂလားအစိုးရကနေခေလုံခွင့်လက်မခံတဲ့အတွက်ဖေဖော်ဝါရီ12ရက်နေ့မှာလက်ရှိခေလုံရာပင်ဒရာပင်ခရိုင်ယုံမော်မြို့နယ်အမတ်ခွန်ရမက်ကြီးနယ်မြေစော်ချိုင်ရွာကနေမြန်မာနယ်စပ်ဘက်ကိုလက်ပြန်လာရပြီလို့ဘင်္ဂလားဒေ့ရှ်အခြေစိုက်စစ်ဘေးရှောင်ဒုက္ခသည်ကုညီရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းကပြောပါတယ်လက်ရှိစစ်ရှောင်တွေဟာနိုင်ငံနယ်စပ်အနီးဘင်္ဂလားဘက်ချမ်းဒီမျိုးဆိုတဲ့ရွာဘက်မှာယာယီတဲထိုးနေထိုင်နေကြပြီးသူတို့ထဲကအိမ်နောက်စု၈စုကအိန္ဒိယနိုင်ငံဘက်ထပ်မံတင်းရှောင်သွားတယ်လို့ဦးဝင်းသိန်းကပြောပါတယ်။အဲ့ဒီစစ်ရှောင်200ကျော်ဟာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားတိုက်ပွဲကြောင့်ချင်းပြည်နယ်ပလက်ဝမြို့နယ်ခမောင်းဝနဲ့ကင်းတလင်ကျေးရွာကနေဒီလစမ်းပိုင်းနှုံးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်ပေးတင်းရှောင်ခဲ့ကြပါတယ်။
ကယားပြည်နယ်လွိုင်ကော်မြို့မှာဘူကျုံဆန်းကြေးရုပ်ဆိုင်တူမှုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကိုအင်အားသုံးနေနေတဲ့ကယားပြည်နယ်ဆိုရဖွဲ့ရလို့ရကိုပြင်းထန်စွာစန့်ကျင်ကန့်ကွက်ပြီးငင်းချမ်းတဲ့နီလာနဲ့အဖြေရှာကြဖို့ချင်းရဖွဲ့ဖွဲ့စည်း30ကျော်ကနေကောင်းဆူလိုက်ပါတယ်။ကရင်ပြည်နယ်နယ်နိမိတ်တွင်ဘူကျုံဆန်းရုပ်စုတွေစိုက်ခြင်းကိုပြည်နယ်ဆိုရအနေနဲ့ပြည်နယ်သားတွေနဲ့ကြိုတင်ဆွေးနွေးသဘောတူညီမှုရယူပြီးမှသာဆောင်ရွက်သင့်ပြီးလုံလောက်တဲ့ဆွေးနွေးတိုင်ပင်မှုတွေမရှိလို့အခုလိုပဋိပက္ခတွေဖြစ်ပေါ်လာရတာဖြစ်တယ်လို့ရှင်းရဖက်ဖွဲ့စည်း38ဘွဲ့ကဖေဖော်ဝါရီလ12ရက်နေ့ကကြေညာချက်မှာဖော်ပြထားပါတယ်။လွိုင်ကော်မြို့မှာဘူချုပ်ကျေးရုပ်ကိုဒေသခံတွေစာကွက်မှုကြားတဲ့ကအခုလ2ရက်နေ့ကပြည်နယ်ဆိုရကနေကျေးရုပ်သူ့ဖွဲ့ပွဲပြုလုပ်ခဲ့တာဖြစ်ပြီးဘူချုပ်ကျေးရုပ်ပြန်လည်ဖြတ်သိမ်းပေးရေးအတွက်ဖေဖော်ဝါရီ12ရက်နေ့ပြည်ထောင်စုနေ့မှာဒေသခံပြည်သူတွေကခြေသက်ဆန္ဒပေါ်ထုတ်ခဲ့ကြရမှာရဲတပ်ဖွဲ့ကနေရာဘာဂျီဆန်ပင်နဲ့ပြစ်ခတ်ဖြိုခွဲခဲ့တာလည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းထိုင်းနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့လွိုင်လမ်တပ်စခန်းစီကိုလက်နက်ကြီးတွေပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ23ရက်နေ့ညနေပိုင်း6နာရီလောက်ကပစ်ခတ်ခံရတာဖြစ်ပြီးထိခိုက်ဒဏ်ရာရမှုတော့မရှိခဲ့ဘူးလို့သိရပါတယ်။လွိုင်လမ်တပ်စခန်းရဲ့မြောက်ဘက်မင်းတော်ဘက်ကနေပစ်ခတ်လာတာဖြစ်ကြောင်းအဲ့ဒီဘက်မှာအစိုးရတပ်မတော်နဲ့ဝါတပ်ဖွဲ့တို့လှုပ်ရှားနေထိုင်တာဖြစ်ကြောင်း RCSS အရာရှိတဦးကပြောပါတယ်။RCSS SSA ပိုင်းတိုင်း Freedom Website မှာတော့အစိုးရတပ်မတော်ရဲ့လက်ချက်ဖြစ်တယ်လို့ဖော်ပြထားပါတယ်။လွယ်လမ်းတပ်စခန်းမှာ1999ခုနှစ်ကတည်းကနေရက်ကနေအတင်းပြောင်းရွှေ့ခိုင်းချင်းခံရတဲ့ရှမ်းပြည်အလေပိုင်းကစစ်ပေးရှောင်လူထု200ကျော်ခိုလုံနေခဲ့ကြတာကြောင့်တိုက်ပွဲတွေဖြစ်ပွားလာမှာကိုစစ်ပေးရှောင်ရွာသားတွေကစိုးရိမ်မှုဖြစ်ပွားနေခဲ့တာဖြစ်ပါတယ်။
ဒီခိုင်တမတော်ရေးနဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲဖြစ်ပွားပြီးနောက်မှာကြောက်တော်မြို့နယ်ချောင်းလူကျေးရွာကိုစစ်တပ်နဲ့ရဲပူပေါင်းရင်အားတို့ကဝင်ရောက်စစ်ဆီးမှုတွေရှိခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။ဖေဖော်ဝါရီလ10ရက်နေ့နေ့လယ်ပိုင်းကကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးသမားနှစ်နှစ်ကအရာရှိတူးနဲ့အင်အား20ခန့်အပါအဝင်ကန်ဆောက်ရဲစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်တွေကလည်းချောင်းလူကျေးရွာထဲကိုအင်ဂျန်စုစည်းနဲ့ကျေးရွာတဲ့အဲ့တဲ့ရှိမရှိဆိုတာနှစ်ကြိမ်စစ်ဆေးခဲ့ပါတယ်။ တိုက်ပွဲဖြစ်တဲ့နေ့ကချောင်းလူကြီးရွာသားတုံးရနေပါဟာဘုံလူကျုံမြို့နဲ့ရိုးရိုးကြီးရွာမှာနေရာစွန့်ခွာခလုံးနေကြပြီအခုချိန်ထိကြီးရွာသားတို့ချုပ်နေရာမပြန်နိုင်သေးဘူးလို့ဒေသခံရွာသားတွေကပြောပါတယ်မကြာသေးခင်ကလည်းရတိတောင်မြို့နဲ့သမီးလှကြီးရွာနေတိုက်ပွဲဖြစ်ပွားပြီးနောက်မှာကြီးရွာစင်းကိုစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးခဲ့ပြီးနေအိမ်တွေကရွှေထည်နဲ့ငွေတွေကိုယူဆောင်သွားတယ
ကျေးဇူးလမ်းဟန်ယခင်ကလမ်းပျက်စီးနေပြီမဲ့လေဗယ်လူထုထံလမ်းတရာကျေလျှော့ချောက်ယူတာလည်းမရှိတဲ့အတွက်တိတက်ခံပြည်သူတွေကနေပြည်နယ်အစိုးရကိုဝေဖန်ပြောဆိုမှုတွေရှိနေပါတယ်အဆိုပါလမ်းပေါ်လမ်းတရာကျေကောက်ခံတာနဲ့ပတ်သက်ပြီးယခုနှစ်မှာလျှော့ချပေးဖို့အစီအစဉ်မရှိသေးသလိုဒီလမ်းကိုအဆင်ပြေစွာသွားလာနိုင်ဖို့ပြည်နယ်ပတ်ကျက်နဲ့လင်းမြန်စွာပြုပြင်ပေးနိုင်ဖို့ပြည်ထောင်စ ဒီလန်ဟာအာဆီယံစံနှုန်းနဲ့အဆင့်မြင့်တင်ဖို့အာရှဖွံ့ဖြိုးရေးပံ ADB ချင်းဝင်နဲ့ပြည်နယ်စုအစိုးရကနေစီမံခန့်ခွဲပြီး CRPC ကုမ္ပဏီကိုဆောက်လုပ်ခွင့်ပေးထားကြောင်း2016ခုနှစ်ကုန်ပိုင်းကလမ်းစီမံကိန်းစတင်ရမှာပြဿနာဖြစ်လို့2019ခုနှစ်မှာစီမံကိန်းရပ်နာထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြစ်စုံရေကာတာစီမံကိန်းလုံးဝရပ်ဆိုင်ပေးဖို့ကချင်ပြည်နယ်ကဒေသခံ6000ကျော်ကဖေဖော်ဝါရီလ9ရက်နေ့ကမြစ်ချနာမြို့မနောကွင်းအတွင်းမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုအာမေရိကန်နေစုစည်းထားပြီးတော့နိုင်ငံအင်္ဂါနေတင်ဆက်ပေးထားပါတယ်။မြစ်စုံရေကာတာစီမံကိန်းလုံးဝရပ်ဆိုင်ပေးဖို့လက်ရှိအစိုးရကိုရောတရုတ်အစိုးရကိုပါဒ
ဒီမိဆောင်လဲထောက်ရရဆိုင်ပဲဘူးသူတို့အဆွေရမဖြစ်တော့သူတို့လည်းနားမကြားတယ်လို့မျက်စိမမြင်တယ်လို့မြေဆောင်စဉ်းစားပေးမယ်တဲ့အခုသူတို့အဆွေရလည်းဖြစ်ရောကျမတို့ကသူတို့အဆွေရဖြစ်အောင်မေးဖြစ်ခဲ့တယ်ဒီမိဆောင်လဲထောက်ရရဆိုင်ပဲဘူးထောက်ရဖြစ်သိမ်းပဲဘူးကျမတို့အားကိုးတယ်သူတို့အဲဒါမဲ့အခုကျတော့အဲ့လိုမဖြစ်တော့သူတို့လည်းနားမကြားတယ်လို့မျက်စိမမြင်တယ်လို့မြေဆောင်စီမံကိန်းနဲ့ ပြောပါတယ်ပြီးကြတဲ့လ29ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်သွန်းကတော့မြစ်စုံကြီးအားလက်ဆက်စီမံခင်းအယွေအစားနဲ့နေရာပြောင်းလဲဖို့အတွက်သရုပ်နိုင်ငံနဲ့ညှိနှိုင်းနေကြောင်းပြောဆိုခဲ့ပါတယ်ဆန္ဒထုတ်ဖော်ပွဲပြင်းပြရေးကော်မတီဝင်တို့ဖြစ်တဲ့သောကြာခွန်
ဖေဖော်ဝါရီ9ရက်နေ့ကပြုလုပ်ခဲ့တဲ့မြစ်စုံရေကာတာစီမံကိန်းကန်းကွက်ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူတူဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကောင်အောင်ခန်းကစီမံကိန်းကိုသာဝရရပ်တန့်ဖို့ပဲကျွန်တော်လူလာတယ်။ကြံတဲ့ရေကာတာဒီကိုတိဆောက်တဲ့နေရာမှာလေဒေတာခန်းနဲ့ဆွေးနွေးတန်တီးမှုမှာပဲလုပ်တင်တယ်။သမရဦးသိန်းစိန်လက်ထက်2019မှာမြစ်စုံစီမံကိန်းကိုလူ
ကျွန်တော်တို့ရဲ့ဒေသကပြန်လဲကျွမ်းလာမှုတွေကြောင့်အခုလိုဆန္ဒထုတ်ဖော်တာဖြစ်ပါတယ်ဆက်ပြီးတော့ဒေသကံပြည်သူတွေကန့်ကွက်နေတဲ့ဂျာကကရယာပြည်နယ်အစိုးရကနေပို့ချောအောင်စံကျေးရွတ်သူစိုက်ထူလာတဲ့အပေါ်ခရနီလူငယ်တွေကနေပြည်တော်စုနေမှာကန့်ကွက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ် ဒီဆန္ဒထုတ်ဖော်မှုမှာအစိုးရအာဏာပိုင်တွေဘက်ကနေရာဘာကြီးစံနဲ့ပြစ်ခတ်နေနေမှုတွေပြုခဲ့တယ်လို့ခရနီလူငယ်အင်အားစုတွေအနေနဲ့ကတော့ဗိုလ်ချုပ်ရုပ်ထုကိုမဖယ်မချဲစန့်ကျင်မှုတွေပြုလုပ်သွားမယ်လို့ဆိုပါတယ်မိကလျာမောင်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
ဒါကတော့ကရယာပြည်နယ်လန်ကော်မြို့ကနာယေဝန်ပန်းချာမှာထားရှိတဲ့ဘိုးကျောင်းအောင်ဆန်းကြေးရုပ်ထုဖယ်ရှားပေးရတဲ့ထောင်ထဲချီတဲ့ကရင်နီလူငယ်တွေကနေဆန္ဒပြကြွေးကြော်တာတွေပါဖေဖော်ဝါရီ၁၂ရက်နေ့ခွန်ဆက်နန်းနဲ့မြောက်ပြည်တော်စုနေမှာဘိုးကျောင်းရုပ်ထုနေရာပြောင်းရွှေ့ပေးရင်းနဲ့ ကရယာပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘာနာဝန်ကြီးနှုတ်ထွက်ပေးရင်ကြွေးကြော်တာတွေနဲ့အတူဆန္ဒဖော်ထုတ်တဲ့ထောင်နဲ့ချီတဲ့ကရင်နီပြည်သူတွေကိုရဲတပ်ဖွဲ့ကနေရာဘာကြီးနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြသူကရင်နီလူငယ်၂၀ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။က ကရင်နေပြည်နယ်လူငယ်အားစုမှာကိုတီတီကတော့ဘိုးเจ้าအောင်ဆန်းရောက်သူကိုဒီနေရာကနေမဖယ်မချင်းစချင်မှုတွေမြေရန်လှုပ်ဆောင်သွားမယ်လို့ခုလိုပြောပါတယ်။ဒီလိုသူပေတာကိုကျွန်တော်မြေရန်စန့်ကျင်သွားလို့ကျွန်တော်ခင်မမြရတော့မှကျွန်တော်တာဝန်ရှိတဲ့နေရာတွေစန့်ကျင်သွားဖို့ကျွန်တော်လှုပ်ဆောင်သွားမှာ။ကရင်နေလူငယ်တွေကောက်ွက်နေတဲ့ကြားကနေဘိုးเจ้าအောင်ဆန်းမြင်းစည်းကြီးရောက်သူကိုပြည်နယ်ဆိ
ဖွင့်တဲ့ဆန္ဒဖော်ထုတ်တဲ့လူငယ်တွေကိုငြိမ်းစုစီဥပဒေနဲ့ထပ်မံပြီးတရားစွဲဆိုလာခဲ့တဲ့အတွက်ခုဆိုလို့ရှိရင်တရားစွဲဆိုခံရရတဲ့ကရင်နီလူငယ်90ဦးရှိပြီလို့လဲကိုဒီဒီကဆိုပါတယ်လက်ရှိကြရပြည်နယ်မှာဖြစ်ပေါ်နေတဲ့ဗိုလ်ချုပ်ကြီးရုပ်ကိစ္စကိုပြည်ထောင်စုအစိုးရအနေနဲ့ဂျာဝင်ဆောင်ရွက်ပေးတည်တယ်လို့လဲမြန်မာအမျိုးသမီးတမကအထွေထွေတွင်းရင်မှုမော်အေဝါကခ စ်ရည်နဲ့ညှိချရည်ဖြစ်စဉ်လမ်းကြောင်းနဲ့လုံဝတ်တွေဖယ်နေပါတယ်။နောက်ပြီးတော့ဒီကရနီလူငယ်အားစုတွေရဲ့လှုပ်ရှားမှုကိုပြည်ထောင်စုအစိုးရစစ်အနေနဲ့ဝေရောက်ဖြန့်ဖြေးပေးဖို့လိုအပ်တယ်ပေါ့နော်
။တိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ရုပ်ထုထားရှိရေးဟာ NLD ရဲ့ညွှန်ကြားချက်နဲ့ရွယ်ချက်မဟုတ်ဘူးလို့လည်းထိပ်ပိုင်းခေါင်းဆောင်တွေကပြောဆိုမှုတွေရှိနေပေမဲ့လည်းသားစီမှုတွေမတွေ့ရသေးတယ်လို့ဒီလိုကြေးရုပ်ထုစိုက်ထုတ်မှုကြောင့်ဒေသခံတွေနဲ့ NLD ပါတီကြားသွန်းတိုက်မှုတွေထောက်ခံမှုအားနည်းလာတာတွေရှိနေတယ်လို့လည်းဒေသတွင်နိုင်ငံရေးကဲခတ်သူတွေကသုံးသပ်မှုတွေလည်းရှိနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
သမရော်နဲ့အေအေရခိုင်တပ်ဖွဲ့တို့အကြတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးခဲ့တဲ့ပလက်မြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်းမိသားစုနေရာကျော်ဟာဘင်္ဂလားအစိုးရကနေခေလွန်ခွင့်လက်မခံတဲ့အတွက်မြန်မာနယ်စပ်ဖက်ကိုလက်ပြန်လာရပြီးဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းကျေးရုံစိုက်ထူမှုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကိုအင်အားသုံးနေနှင်းတဲ့ကြားပြည်နယ်အစိုးရအဖွဲ့ရဲ့လောက်ရကိုစန့်ကျင်ကန့်ကွက်ပြီးငင်းချမ်းတဲ့နီလန်းနဲ့အဖြစ်ရှာကြဖို့ချင်းအရက်ဘက်အဖွဲ့အစည်း30ကျော်ကတောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်လေးအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင
်။အမေရိကန်ပြည်သူမှအစိုးရလုပ်ငန်းတွေနောက်တစ်ချိန်ထပ်မံရပ်ဆိုင်ရမယ့်အခြေအနေကနေရှောင်ရှားနိုင်မယ့်အစိုးရအသုံးစရဥပဒေကြမ်းတစ်ခုကိုဒီကနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဥပဒေကြမ်းထဲမှာတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးကာယံမှုနဲ့လုံခြုံရေးအတွက်တုံ့ပြန်မဲ့အသုံးစရတွေကိုထည့်သွင်းထားတာပါ။ယူနီယံကဘာမှအကြမ်းဖက်မှုတွေကိုအစိုးရကိုယ်တိုင်ကအားပေးနေတဲ့နိုင်ငံတစ်ခုဖြစ်အမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပြီး2015ခုနှစ်ယူနီယံနျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေဥရောပမဟာမိတ်ဖွဲ့ဝင်တွေနှုတ်ထွက်ကြဖို့တိုက်တွန်းလိုက်ပါတယ်။ပိုလန်နိုင်ငံဝါဆော်မြို့မှာအမေရိကန်နဲ့အတူပူးတွဲချင်းပါနေတဲ့အရှေ့လေပိုင်းရေးရာနိုင်ငံတကာညီလာခံမင်းကွန်းမှာဒုသမ္မတကထည့်သွင်းပြောဆိုလိုက်တာပါ။ဒီမိုကရက်တီအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်ကိုပြစ်တင်ပြောဆိုလိုက်သလိုယမန်နိုင်ငံမှာတိုက်ခတ်နေတဲ့ဆော်ရီဦးဆောင်တဲ့ညွန်မောင်းဖွဲ့ကိုစီရေးကူညီတွေဖြတ်တောက်ဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ248မဲ၊ကန့်ကွက်မဲ189မဲနဲ့မဲခွဲဆုံးဖြတ်ခဲ့တဲ့အောက်လွှတ်တော်မှာဆက်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ဆီယနာအဲဝေကိုအသုံးပြုခဲ့တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကိုရေကြောင်းကနေသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဒီထဲမှာပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ခိုးတွေဖမ်းဆီးရခံခဲ့ရကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး7ယောက်ကို Cox Bazar မြို့ကအင်ဂန်တစ်ခုမှာဒီနေ့စောပိုင်းရှာဖွေတွေ့ရှိပြီးသူတို့ကိုဖမ်းဆီးခဲ့သူတွေလို့ဆွဆွဲထားတဲ့လူမောင်ခို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရသူကိုကူကပြီး AFP သတင်းကဖော်ပြထားတာပါ။ဒုက္ခသည်စကန်နီတွေကအမျိုးသမီးတွေကိုလူမောင်ခိုးတွေကစီယုံသိမ်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကတိနဲ့ခေါ်လာတာလို့လည်းဆိုပါတယ်။မနေ့နောက်ပိုင်းမှာတော့ကလည်းကုတုပလောင်ဒုက္ခသည်စကန်ကနေမိုင်90လောက်အကွာမှာရှိတဲ့ကျွန်းချင်းပေါ်မှာရင်းညာ30ယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Sonnyek ဖြစ်ပါတယ်။ဒီကနေ့ကြာတာပရိညာပိုင်းအစီအစဉ်တွေကို line 2m 19 25 32တို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.